Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်ဩဂုတ်လ9ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပြီဖြစ်ပါတယ်။ line meter 31 32နဲ့52တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မှုကကျမစုမမရှင်တနင်္လာညအတွက်သောရရှင်နေကိုတင်ဆက်ပေးမယ်ထိတ်တဲရောက်သတင်းတွေကတော့မြန်မာနိုင်ငံတဝက်မှာဒီကနေ့မှလည်းရှစ်လေးလုံးရေတော်ဘုံထိမ့်မှတ်33နှစ်ပြည့်အထိမ့်မှတ်အနေနဲ့လျှက်ရပြဆန္ဒပြမှုတွေလုပ်ခဲ့ပါတယ
်ကျေးဇူးဟောင်းပါနော်27မှာအပီတောင်းဆိုတဲ့အဲဆောင်ဘုံနဲ့ဒီပိုင်းနဲ့မှာတော့လှူရှာခဲ့တယ်ဗျာကျွန်တော်တို့အကြီးစားပါနော်ဒီဆန္ဒပြရတဲ့ဆိုတော့ပိုင်းကဏ္ဍရတဲ့ကျွန်တော်ဒီရှစ်လေးဘုံကြီးရဲ့ဒီညီပါတဲ့အစီပိုင်းခန့်ခန္ဓာဒီမှာပါဝင်နေသေးပါပဲပေါ့နော်
ညတောင်တပိတ်ခေါင်းဆောင်တူပြောပြပေးခဲ့တာပါရှင်ဆန္ဒပြပွဲတွေနဲ့အတူဒီကနေ့နေရာတချို့မှာဘုံခွဲတိုက်ခိုက်မှုတွေဖြစ်ပွားတဲ့သတင်းကိုမကြခင်အပြည့်စုံနားဆင်ရပါမယ်။နောက်သကိုင်းတိုင်းတွင်းကကြေးရွာတချို့မှာတော့စစ်ကောင်စီတပ်ဖက်ကဝင်ရောက်ရှာဖွေဖမ်းဆီးမှုတွေရှိနေပါတယ်။မန္တလေးအိုးဘိုတောင်တွင်းမှာဆန္ဒပြနေတဲ့သူတွေစစ်ဆေးမေးမြန်းခံနေရတဲ့နောက်ဆုံးအခြေအနေနဲ့အတူအေးဘက်ကရခိုင်ပြည်နယ်ကနေတချို့မှာကိုပိုင်အုပ်ချုပ်ရေးနဲ့တရားစီရင်လှုပ်လာတဲ့အပေါ်မှာတော့ဆီယနာပိုင်းနေဘက်ကလုံခြုံရေးတင်းကျပ်လာတဲ့အခြေအနေဓာတ်မြေဩဇာဈေးတက်လာလို့မြန်မာစိုက်ပျိုးရေးလုပ်ငန်းထိခိုက်နိုင်တဲ့အကြောင်းစတဲ့သတင်းဆောင်မတွေနဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။နောက်ပိုင်းမှာတော့တနင်္လာညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့သတင်းနောက်မှတ်စုအစီအစဉ်စီးပွားရေးနဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့ထိတ်တဲရောက်သတင်းတွေကိုကိုစုံဝင်းလိုင်းနဲ့နန်းလောင်တို့ကပြောပြပေးကြပါလိမ့်မယ်ရှင်။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာ၈လတည်းဝင်လာတဲ့အထိဆီယနာရှင်စံကြေဆန္ဒပြပွဲတွေကနေ့အထိဆက်ရှိနေဆဲဖြစ်သလိုပြစ်ခတ်မှုနဲ့ဘုံခွဲတိုက်ခိုက်မှုတွေကြောင့်တိုက်ဆုံသူတွေလည်းနေ့စဉ်ဆိုသလိုရှိနေပါတယ်။ဩဂုတ်လ၈ရက်မနေ့ကကြာရောက်တဲ့ရှစ်လေးလုံးလူမှုအရေးတော်ဘုံကြီး33နှစ်ပြည့်အထိမ်းအမှတ်အဖြစ်နဲ့မနေ့ကနိုင်ငံတော်မြို့အတော်များများမှာဆီယနာရှင်စံကြေဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့သလိုပဲဒီကနေ့မှလည်းရန်ကုန်မြို့မှာဆီယနာရှင်စနစ်တိုက်ဖျက်ရေးအထွေထွေသပိတ်ကော်မတီGSC ကဦးဆောင်ပြီးအလုပ်သမားတွေနဲ့ကျောင်းသားတွေပါဝင်တဲ့တပိတ်စစ်ကြောင်းဒီကနေ့မနက်ကခြစ်တဲ့ဆန္ဒပြခဲ့ကြပါတယ်အလားတူပဲမန္တလေးမြို့ကတန်ခါတပိတ်စစ်ကြောင်းအပြင်ဒဇယ်မြို့ကတော်လန်ရေးလူငယ်တွေရဲ့တပိတ်စစ်ကြောင်းဘူးတလင်မြို့နယ်အတွင်းကကျေးရွာပေါင်းစုံတပိတ်စစ်ကြောင်းကလေးမြို့ကနေရဲ့အကျန်းဖက်အာနာရှင်စန့်ကျင်ရေးတပိတ်စစ်ကြောင်းမကွေးတိုင်းနှမောက်မြို့နယ်မြိုင်မြို့တို့ကဆီယနာရှင်စန့်ကျင်ရေးဆန္ဒပြပွဲစတဲ့ဆန္ဒဖော်ထုတ်ပွဲတွေပြုလုပ်ခဲ့ကြပါတယ်။စကိုင်းတိုင်းရင်းမပင်မြို့မှာတော့ကဗျာဆရာခက်တီကြာဆုံးခြင်း3လပြည့်အထိမ်းအမှတ်အဖြစ်နဲ့ရွာပေါင်းစုံစုပေါင်းတပိတ်အဖွဲ့ကအာနာရှင်စန့်ကျင်ရေးခြစ်တဲ့ဆန္ဒပြခဲ့ကြပါတယ်။မင်းညကလည်းရှစ်လေးလုံးအထိမ်းအမှတ်အဖြစ်နဲ့မန္တလေးအိုးဘိုထောင်တွင်နိုင်ငံရေးပုတ်မှ905နဲ့ထိမ့်သိမ်းခံထားရတဲ့အကျဉ်းသားတွေကဆီယနာရှင်စနစ်ပြုတ်ကျရေးအကျဉ်းသားများလွတ်မြောက်ရေးတို့အတွက်ကြွေးကြော်ဆန္ဒပြခဲ့ကြကြောင်းအကျဉ်းဦးစီးဌာနဒုတိယညွှန်ကြားရေးမှူးဦးချမ်းအေးကျော်က VOA ကိုအတည်ပြုပြောဆိုပါတယ
်သူတို့ဒီဟိုဟာပေါ့ကြွေးကြော်ဆန္ဒလုပ်တယ်တချင်းဆိုရယ်ပြီးတော့အဲ့မှာတောင်းခံရရှိတဲ့အဖွဲ့ရောက်တော့သူတို့ပြီးသွားတာတောင်းတော့မရှိဘူးသူတို့ကတော့ကျွန်တော်ထင်တာတော့ဘောလို့မနေ့ကလည်းသူကဒီချစ်လေးလုံးပါညာပေါ့ရှစ်ရက်ရှစ်လဆိုတော့လေအဲ့လိုထိမှန်းနဲ့ကျွန်တော်တို့ကကြွေးကြော်လိုက်တယ်အဲ့လိုတော့ယူဆပါတယ
်စကိုင်းတိုင်းဒေသကြီးကောလင်းမြို့အဝင်ကျူရောစစ်စေးရေးဂိတ်မှာဒီကနေ့မနေ့9နာရီခွဲလောက်ကပောက်ကွဲမှုဖြစ်သွားခဲ့တဲ့အတွက်ဒူရဲအုပ်အောင်မျိုးတန်နဲ့စစ်သား2ဦးသေဆုံးပြီးရဲ2ဦးအပါအဝင်2ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့မျက်မြင်သက်သေတွေက VOA ကိုပြောပါတယ်ဒီကနေ့မွန်းလွဲပိုင်း2နာရီလောက်ကမန္တလေးမြို့အောင်မြေတာသာမြို့နယ်အတွင်းအမတ်တင့်နယ်မြေရဲစခန်းလက်ပစ်ဘုံးနဲ့ပစ်ခတ်ခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်ဆိုင်ကယ်နဲ့ဘုံးလာပစ်သူကိုရဲစခန်းကပြန်လဲပစ်ခတ်တာတွေရှိတယ်လို့ဒေသခံတွေကပြောပေမဲ့ထိခိုက်ဒဏ်ရာရသူရှိမရှိဆိုတာတော့မသိရသေးပါဘူးမကွေးတိုင်းပွင့်ပြူမြို့နယ်ရဲစခန်းအတွင်းမှာရှိတဲ့ရင်ထင်းရဲယုံအတွင်းဩဂုတ်လ၈ရက်နေ့ကရှော့တိုက်ဘုံတစ်လုံးပောက်ကွဲခဲ့ပေမဲ့ထိခိုက်ဒဏ်ရာရသူမရှိဘူးလို့ဒေသခံတွေကပြောပါတယ်။အလားတူပဲမကွေးတိုင်းရည်စကြိုမြို့လျှက်စစ်ယုံအနီးဓာတ်တိုင်တွေချထားတဲ့နေရာမှာဒီကနေ့မနေ့စင်နာရီလောက်ကဘုံပောက်ကွဲမှုဖြစ်သွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့မှာရှိတဲ့စစ်ဘက်ဆိုင်ရာလုံခြုံရေးတပ်ဖွဲ့စားရဖယုံအနီးမှာဒီကနေ့ဩဂုတ်လ9ရက်နေ့နေ့လယ်ပိုင်းကပောက်ကွဲမှုတစ်ခုဖြစ်သွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်ပောက်ကွဲမှုကြောင့်ထိခိုက်ဒဏ်ရာရတဲ့ဆင်းရဲတော့မသိရသေးပါဘူးခင်ဗျာကိုဗစ်တတိယလိုင်းဒဏ်ကိုနှစ်လကျော်ကြာရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာယောဂဘိုးကူးဆက်သူနဲ့သေဆုံးသူအရေအတွက်ဟာအခုချိန်ထိရောကြမသွားသေးပါဘူး ကျမ၏ဝန်ကြီးဌာနကဒီကနေ့ည၈နာရီမှာထုတ်ပြန်တဲ့စာရင်းအရလွန်ခဲ့တဲ့24နာရီအတွင်းဓာတ်ခွဲစမ်းသပ်မှုပေါင်း 12,192 ဦးကိုစစ်ဆေးခဲ့တာမှာ 3,612 ဦးမှာယောဂဗုဒ်ကူးစက်နေတာတွေ့ရှိရကြောင်းဖော်ပြထားပါတယ်။ဒါအပြင်လွန်ခဲ့တဲ့24နာရီအတွင်းမှာပဲသေဆုံးသူ238ဦးရှိကြောင်းလည်းဖော်ပြထားပါတယ်။ဒါပေမဲ့အပြင်မှာအမှန်တကယ်ယောဂဗုဒ်ကူးစက်သူနဲ့သေဆုံးသူအရေအတွက်ဟာကျမ၏ဌာနကထုတ်ပြန်နေတာတဲ့အများကြီးပိုများနိုင်ကြောင်းကျမ၏ပညာရှင်တွေနဲ့ပရဟိတအဖွဲ့တွေကပြောပါတယ်။ဒီတော့တွင်စစ်ကောင်စီကတရုတ်နိုင်ငံကဝယ်ထားတဲ့ကိုဗစ်ကာကွယ်ဆေးတွေကတသန်းမနစ်ဩဂုတ်လ10ရက်နေ့မှာမြန်မာနိုင်ငံကိုရောက်လာကြောင်းနိုင်ငံပိုင်သတင်းဌာနတွေကတစင်ကြေညာခဲ့ပါတယ်စစ်ကောင်စီကတရုတ်နိုင်ငံကနေ Sinopharm နဲ့ Sinovac ကုမ္ပဏီတို့ကကိုဗစ် -19 ကာကွယ်ဆေးနှစ်သန်းစီမာယူထားတဲ့အထက်ကတသန်းရောက်လာတာလို့ဆိုပါတယ်လောလောဆယ်တရုတ်ဆေးကုမ္ပဏီကထုတ်တဲ့ကာကွယ်ဆေးနှစ်သန်းရောက်ရှိနေပြီဖြစ်ကြောင်းဘိုကူးဆက်ရောဂါတိုက်ဖျက်ရေးဌာနညွှန်ကြားမှုဒေါက်တာခင်ခင်ကြီးကသူမရဲ့ Facebook စာမျက်နှာမှာရေးသားထားပါတယ်တရုတ်နိုင်ငံကထုတ်တဲ့ COVID ကာကွယ်ဆေးနှမျိုးစလုံးဟာ WHO ကအရေးပေါ်အသုံးပြုခွင့်ပေးထားတဲ့ကာကွယ်ဆေးတွေဖြစ်ပြီးအသက်18နှစ်နဲ့အထက်ရှိသူတွေကိုထိုးခွင့်ရှိတယ်လို့ဆိုပါတယ်ခင်ဗျာဩစတြေးလျနိုင်ငံရဲ့လူဦးရေအထူးထပ်ဆုံး New South Wales ပြည်နယ်အတွင်းကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်ပြန့်ပွားမှုကျေပြန့်စွာဖြစ်ပေါ်နေတဲ့အတွက်ပြည်နယ်မြို့တော် Sydney အပါအဝင်ခြေလက်ဒေသတွေအထိ Lockdown မလိုအပ်ဖက်နေရင်အပြင်မထွက်ရအမိန့်ထုတ်ပြန်လိုက်ပါတယ်New South Wales ပြည်နယ်အတွင်းပထမရက်က COVID-19 ကူးစက်သူ262ဦးရှိခဲ့ရာကလွန်ခဲ့တဲ့24နာရီအတွင်း283ဦးအထိတိုးလာခဲ့တယ်လို့ဆိုပါတယ်စစ်နေမျိုးကိုသတင်းပတ်9ပတ်ကြာအထိလော့ကဒေါင်းဆက်တိုက်ချထားပေမဲ့ကူးစက်များတဲ့ Delta မျိုးကွဲရောဂါပိုးကူးစက်မှုအရှိန်လျော့သွားအောင်လှုပ်ဆောင်နိုင်ခြင်းမရှိသေးပါဘူးတရုတ်နိုင်ငံမှာတော့ပထမရက်က96ဦးသာရှိခဲ့ရာကနေဩဂုတ်လ10ရက်နေ့မှာတရက်ထဲယောဂဗိုလ်ကူးစက်သူ125ဦးရှိခဲ့ကြောင်းတရုတ်ကျန်းမာရေးတာဝန်ရှိသူတွေကဒီကနေ့ပြောပါတယ်တရုတ်နိုင်ငံအတွင်းလက်ရှိဖြစ်ပေါ်နေတဲ့ COVID-19 ကူးစက်မှုတွေဟာကူးစက်မြန် Delta ယောဂဗိုလ်အမျိုးအစားဖြစ်တယ်လို့လည်းတရုတ်အာဏာပိုင်တွေကပြောပါတယ်အိန္ဒိယနိုင်ငံမှာတော့ဒီနေ့အချိန်ထိယောဂဗိုလ်ကူးစက်သူ32တန်းနီးပါးရှိလာပြီးသေဆုံးသူကတော့စုစုပေါင်း 48,309 ဦးရှိသွားပြီဖြစ်ကြောင်းအိန္ဒိယကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာBioNTech နဲ့ Pfizer ကုမ္ပဏီနှစ်ခုပေါင်းကနေဇူလိုင်လ21ရက်နေ့အထိ COVID ကာကွယ်ဆေးအလုံးရေပေါင်းတိဘီလီယံကျော်ထုတ်လုပ်ရောင်းချပြီးဖြစ်ကြောင်းဂျာမနီအခြေစိုက်ဆေးကုမ္ပဏီကပြောပါတယ်။ဒါဟာပြိုင်ဘက်အောက်ဆိုနဲ့ပေါင်းထုတ်တဲ့ AstraZeneca နဲ့ပိုပြီးထုတ်လုပ်နိုင်တာလည်းဖြစ်ပါတယ်။ AstraZeneca ဆေးကုမ္ပဏီကတော့အိန္ဒိယမှာရှိတဲ့သူတို့ရဲ့ကာကွယ်ဆေးထုတ်လုပ်ရေးဆက်ယုံကတဆင့်ဇူလိုင်လ29ရက်နေ့အထိအလုံးရေတိဘီလီယံနီးပါးလောက်ထုတ်လုပ်ပြီးနိုင်ငံပေါင်း190ကိုဖြန့်ချိပေးနိုင်ခဲ့ပြီးဖြစ်တယ်လို့ပြောပါတယ်။ BioNTech အနေနဲ့ကာကွယ်ဆေးရောင်းချဖို့ချုပ်ဆိုထားတဲ့စာချုပ်တွေအရအမေရိကန်ဒေါ်လာ 18.8 ဘီလီယံရရှိမှာဖြစ်ပြီးဒါဟာမူလခန့်မှန်းထားရတဲ့ရောင်းချရငွေပိုရတာလည်းဖြစ်ပါတယ်ခင်ဗျာ။
အမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိလိုက်ထိုမီတာ31 kHz 938ညာလိုက်ထိုမီတာ32 kHz 9303ညာလိုက်ထိုမီတာ51 kHz 5885တို့ပြင်စနေတိုင်းတွေမှာလိုင်းလမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအိုအေမြန်မာပိုင်းရဲ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ထိုင်းနိုင်ငံမှာအစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေဆက်ပြီးတော့ပေါ်ပေါက်နေတာမှာတနင်္ဂနွေနေ့ကတော့ဘန်ကောက်မြို့ရဲ့အချမ်းသာဆုံးလူရည်ရဲ့ရက်ွက်တွေထဲစင်ခံကားတွေနဲ့လှည့်လည်ပြီးတော့ဝဉ္ကြီးချုပ်ပရယုချန်အိုချာနှုတ်ထွက်ပေးဖို့ဆန္ဒပြသူတွေတောင်းဆိုခဲ့ကြပါတယ်။ထိုင်းအစိုးရအနေနဲ့ဆိုးဝါးလာတဲ့ကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကိုရောနိုင်ငံရေးဆန္ဒပြပွဲတွေနဲ့ပါအကြက်တဲနှမျိုးနဲ့တပြိုင်တည်းရင်ဆိုင်နေရတာပါ။အစိုးရကလူစုလူဝေးမလို့ရတာမြင့်ချက်ကိုဆန့်ကျင်အာခံပြီးတော့စုယုံလာကြတဲ့ထောင်နဲ့ချီတဲ့လူငယ်လူရွယ်တွေကအစိုးရရဲ့ကာကွယ်ဆေးထိုးနှံမှုကြံ့ကြာနေကြတဲ့အပေါ်မှာလည်းစိတ်ဆိုးသောတာထွက်နေကြပါတယ်။ထိုင်းနိုင်ငံမှာနိုင်ငံလူရွယ်ရဲ့600ခိုင်နှုန်းကိုပဲကာကွယ်ဆေးအပြည့်ထိုးရပါသေးတယ်။ဆန္ဒပြသူတွေကိုထိုင်းရဲတို့ကမြေယိုပုံးတွေရဘာကြီးဆန်တွေနဲ့ပါစနစ်နဲ့ကဖြိုခွင်းခဲ့တာပါ။တနင်္ဂနွေနေ့ကဘန်ကောက်မြို့ကတောင်လောအရက်မှာကားတွေနဲ့ဆန္ဒပြပွဲကိုတော့ထိုင်းဝန်ကြီးချုပ်ကိုအရင်တုန်းကတစ်ဆာခံခဲ့တဲ့သဘောထားတင်မာသူတနတ်တနကီတရာမူရီကဦးဆောင်ခဲ့ပါတယ်။ဒီရက်ွက်ဟာထိုင်းဝန်ကြီးချုပ်ချန်အိုချာရဲ့ Conservative Party ကိုအမခံထောက်ကနဲ့နိုင်ငံရေးမဟာမိတ်တွေနေတဲ့နေရာလေးဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တို့ရဲ့နယ်မြေတိုးချဲ့သိမ်းမှတ်မှုတွေတိုက်ခိုက်မှုတွေတိုးလာတာကြောင့်အခြေအနေထိမ့်မနိုင်သိမ့်မရဖြစ်မတော်ခင်အာဖဂန်အစိုးရနဲ့တာလီဘန်တို့ကြားငြိမ်းချမ်းရေးညှိနှိုင်းမှုပြန်လုပ်ဖို့တွန်းအားပေးတဲ့အနေနဲ့နိုင်ငံတကာဆွေးနွေးပွဲတစ်ခုကိုကတ္တာနိုင်ငံမှာတည်တင်းနေပါတဲ့ဆက်တိုက်ကျင်းပမှာပါ အမေရိကန်ကလေကြောင်းတိုက်ခိုက်မှုတွေတိုးလုံနေတဲ့ကြားကတာလီဘန်တို့ရဲ့အမြင့်ပြင်းစစ်စင်ရေးတွေအရှိန်မြင့်လာနေချိန်မှာပဲတန်တမာရေးနှိမ့်လာနေပါဖြစ်ရှင်မှုအထောက်လာတာပါ။အာဖဂန်စစ်ပွဲဟာလူသေးဆုံးမှုနဲ့ထိခိုက်ပျက်စီးမှုများလာတဲ့အဆင့်ကိုရောက်လာနေပြီလို့ကုလသမဂ္ဂကပြည်ခဲ့တဲ့တစ်ပတ်မှာပဲသတိပေးထားပါသေးတယ်။အာဖဂန်ဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ဇာလ်မီခလီဇာဟာရုရှားတရုတ်နဲ့ပါကစ္စတန်ကအာဖဂန်ဆိုင်ရာအထူးကိုယ်စားလှယ်တွေနဲ့ပုတ်တဟူးနေကြရင်ကတားနိုင်ငံတို့ဟာမြန်မာတွေ့ဆုံမှာဖြစ်ကြောင်းဒီလေးနိုင်ငံရဲ့တန်တမာအတိုင်းဝိုင်းက VOA ကိုပြောပါတယ်။အထူးကိုယ်စားလှယ်တွေဟာဒိုဟာအခြေစိုက်တာလီဘန်တွေနဲ့အာဖဂန်အစိုးရကိုယ်စားလှယ်တွေနဲ့တွေ့ဆုံဆွေးနွေးပွဲအကြုံညီနိုင်ကြဖို့လည်းရှိပါတယ်။အင်ဂါနေမှာအာဖဂန်နဲ့အင်ဂျင်တွေနဲ့ဆွေးနွေးမှာဖြစ်ပြီးတည်ဆွေးနွေးပွဲကိုတော့ရုရှားအမေရိကန်နဲ့ကုလသမဂ္ဂတို့တက်ရောက်ဖို့ဖိတ်ကြားထားပါတယ်။အာဖဂန်မှာရေရှည်ညင်ရဲ့ဖော်ဆောင်နိုင်ဖို့နိုင်ငံရေးသဘောတူညီချက်အဖြစ်ရှိရမှာဖြစ်ပြီးတော့ဒီပန်းနိုင်ငံကိုရအောင်ရှောင်လာမှာဖြစ်ကြောင်းအမေရိကန်အထူးကိုယ်စားလှယ်ကလည်းပြောထားပါတယ်။ဥရုယာဒီပြောင်းလဲဖောက်ပြန်မှုအနေဟာလူသားတူကြီးတစ်ခုလုံးအတွက်အနေရောင်အဆင့်ကိုရောက်လာနေပြီလို့ကုလသမဂ္ဂကပြောပါတယ်။ကုလသမဂ္ဂရဲ့ဥရုယာဒီပြောင်းလဲမှုဆိုင်ရာနိုင်ငံတကာအဖွဲ့ IPCC ကတနင်္လာနေ့မှာထုတ်ပြန်တဲ့အစီရင်ခံစာအရလူသားတွေရဲ့လိုရကြောင်းဥရုယာဒီပြောင်းလဲဖောက်ပြန်လာတယ်ဆိုတာလုံးဝအငင်းလို့မရသလိုလူတွေကြောင့်ပဲ19ရာစုနှစ်ကရှိခဲ့တဲ့ကမ္ဘာအပူချိန်ထက်လက်ရှိမှာအပူချိန်က 1.1 ဒီဂရီဆယ်စီယပ်စ်ထိတိုးလာတယ်လို့လည်းဖော်ပြထားပါတယ်။လာမယ့်နှစ်ပေါင်း20အတွင်းကမ္ဘာအပူချိန်က 1.5 ဒီဂရီဆယ်စီယပ်စ်တိမကတိထက်တောင်ကျော်သွားနိုင်ခြင်းရှိနေပြီးတော့ရေခဲလွာတွေအကြီးပြောတာပင်လယ်ရေမြင့်တက်တာနဲ့ဆိုးဝါးပြင်းထန်လာတဲ့ရေကြီးမှုမိုးကောင်ရေချမ်းမှုမျိုးကမ္ဘာတဝန်းကြုံရလာနိုင်တယ်လို့လည်းသိပ္ပံပညာရှင်တွေခန့်မှန်းထားပါတယ်။ဒါပေမဲ့လည်းကာဗွန်ဒိုင်အောက်ဆိုက်တန်ဝေးအဓိကထုတ်လွှတ်နေတဲ့တွင်းထွက်လောင်စာအသုံးပြုမှုကိုချက်ချင်းပြောင်းပြစ်နိုင်မယ်ဆိုရင်တော့အဲ့ဒီကပ်ဘေးတွေကိုကာကွယ်နိုင်မှာသိတယ်လို့လည်း IPCC ကပြောပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂိုတာရက်စ်ကတနင်္လာနေ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ကြောင်မီသွေးတွေဆက်မတုံဖို့တွင်းထွက်လောင်စာနေရာမှာတန့်ရှင်းစွမ်းအင်အစားထုတ်ဖို့နေစွမ်းအင်နဲ့လေစွမ်းအင်ထုတ်ယူမှုကိုလေးစားတိုးပြီးတော့ပြန်ပြည့်မြဲစွမ်းအင်မှာရင်းနှီးမြှုပ်နှံမှုကိုလည်း2030ခုနှစ်အရောက်မှာသုံးစားတိုးချဖို့ကမ္ဘာနိုင်ငံတွေကိုတိုက်တွန်းထားပါတယ်။လာမယ့်နိုဝင်ဘာလကျရင်ဗြိတိန်နိုင်ငံဂလပ်စကိုမြို့မှာကျင်းပမယ့်ဥတုရာသီညီလာခံမှာတော့ IPCC အစီရင်ခံစာကိုအဓိကမူတည်ပြီးဥတုရာသီပြောင်းလဲမှုဝိုင်းဝန်းတားဆီးနိုင်မယ့်နည်းဗျူဟာတွေကိုရေးဆွဲကြမှာဖြစ်ပါတယ်။အမေရိကန်နိုင်ငံကအနုမြေပုံကျဲခံခဲ့ရတဲ့86နှစ်မြောက်နှစ်ပတ်လည်နေ့ကိုဂျပန်နိုင်ငံနာဂါဆာကီမြို့မှာဒီကနေ့ကျင်းပပါတယ်။အမေရိကန်ရဲ့အကအခွဲကိုရယူနေမယ့်အစားဂျပန်နိုင်ငံကိုနျူကလ িয়ার ကင်းစင်တဲ့ဇုန်တစ်ခုဖြစ်လာအောင်ဂျပန်အစိုးရကဦးဆောင်ဖို့မြို့တော်ဝန်ကနှစ်ပတ်လည်အခမ်းအနားမှာတိုက်တွန်းခဲ့ပါတယ်။အဲ့ဒီဘုံတန်းကြောင့်လူပေါင်း9000ကျော်သေဆုံးခဲ့ရတာပါ။နာဂါဆာကီညီညာရေးပန်းချီထဲမှာကျင်းပတဲ့အခမ်းအနားမှာတော့ဘုံတန်းကြောင့်အသက်မသေးကျန်ရဲ့သူတွေနဲ့တခြားလူပုဂ္ဂိုလ်တို့ကအမေရိကန်တို့ပလူတိုနီယမ်ဘုံကျဲချခဲ့တဲ့မနက်7:20မှာတမနစ်တာတိတ်ဆိတ်ငြိမ်သက်စွာရပ်ပြီးတော့တေဆုံသွားသူတွေကိုကာရောပြုခဲ့ကြပါတယ်။လက်ရှိချိန်ထိနျူကလ িয়ার လက်နက်အများဆုံးပိုင်ဆိုင်ထားကြတဲ့အမေရိကန်ပြည်ထောင်စုနဲ့ရုရှားနိုင်ငံတို့အနေနဲ့သူတို့ရဲ့နျူကလ িয়ার လက်နက်တွေကိုရှော့ချကြဖို့လဲမြို့တော်ဝန်တိုမီဟီဆာတာဝေကသူ့ရဲ့မိန့်ခွန်းမှာအထူးတလဲတိုက်တွန်းသွားပါတယ်။ဂျပန်နိုင်ငံဟီရိုရှိမာမြို့ပေါ်အမေရိကန်ကကမ္ဘာပထမဆုံးအနုမြေပုံကျဲချခဲ့တဲ့အတွက်လူပေါင်း3,400ကျော်တေဆုံပြီး3ရက်အကြာ1945ခုနှစ်ဩဂုတ်လ9ရက်နေ့မှာနာဂါဆာကီမြို့ပေါ်ဘုံကျဲတိုက်ခိုက်ခဲ့တာပါ။အဲ့ဒီဖြစ်ရာကြောင့်ဩဂုတ်လ15ရက်နေ့မှာဂျပန်ကလက်နက်ချပြီးတော့ဒုတိယကမ္ဘာစစ်ကြီးအဆုံးသတ်သွားခဲ့တာလည်းဖြစ်ပါတယ
်။ဩဂုတ်လ9ရက်နေ့ရဲ့နောက်ဆုံးရသတင်းတွေကိုကိုစော်ဝင်းလိုင်းနဲ့နန်းလောင်တို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တနင်္လာညရဲ့နောက်ဆုံးရသတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။စစ်တပ်ကနေအာဏာသိမ်းလိုက်တာ၈လနီးပါးရှိလာတဲ့အချိန်အထိနိုင်ငံတော်မှာတော့လျှက်ပြက်ဆန္ဒပြမှုတွေဆက်ပြီးတော့ရှိနေပါတယ်။ပြစ်ခတ်မှုတွေနဲ့ပောက်ကွဲမှုတချို့လည်းရှိနေပါတယ်။စကိုင်းတိုင်းကောလင်းမှာတော့ဒီကနေ့မနက်ပိုင်းစစ်ရေးဂိတ်တစ်ခုဘုံခွဲခံရပြီးတော့ဒူးရဲအုပ်တဦးနဲ့စစ်သားတဦးတေဆုံးခဲ့ပါတယ်။ဒီလိုပြစ်ခတ်ပောက်ကွဲမှုတွေနဲ့ဆန္ဒပြပွဲတွေအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုဆက်ပြီးပြောပြပေးပါမယ်။ဒီကနေ့ဩဂုတ်လ9ရက်နေ့မှာလဲရှစ်လေးလုံးရေးတော်ဘုံ33နှစ်ပြည့်အထိမ်းအမှတ်ဆန္ဒပြပွဲတွေနိုင်ငံတော်မျိုးတချို့မှာပြုလုပ်ခဲ့ပါတယ်။ရန်ကုန်မြို့မှာလည်းဆရာနာရှင်စနစ်တိုက်ဖျက်ရေးအထွေထွေသပိတ်ကော်မတီ GSC ကနေဦးဆောင်ပြီးအလုံသမားတွေနဲ့ចောင်းသားပြည်သူတွေပါဝင်တဲ့လျှက်တပြက်ဆန္ဒပြမှုလုပ်ခဲ့ပါတယ်မပီးဆုံးသေးတဲ့ရှင်လေးလူလူမြောက်ကြီးတို့အတူယုံဆိုတဲ့ဗ ခေါင်းစည်းစာရက်နဲ့အချိန်တိုဆန္ဒပြခဲ့ကြတာပါ။ရန်ကုန်ကဆန္ဒပြပွဲမှာတော့ထိုင်းနိုင်ငံအလံကိုပါကင်ဆောင်ပြီးထိုင်းနိုင်ငံကအဖိနှိတ်ခံတွေနဲ့အတူရက်တီကြောင်း In Solidarity with Thai Operas ဆိုတဲ့စာရန်ကိုပါကင်ဆောင်ပြီးတော့ခြိတက်ခဲ့ကြတာဖြစ်ပါတယ်။မန္တလေးမှာလည်းဆရာနာရှင်စန့်ကျင်ရေးရှစ်လေးလုံးရေးတော်ပုံ33နှစ်ပြည့်အထိမ်းအမှတ်လျှက်တစ်ပြည့်ဆန္ဒပြပွဲတွေရှိခဲ့ပါတယ်။ဒီကနေ့ညနေပိုင်းမှာလည်းတန်ခါတမကစစ်ကြောင်းကအချိန်ခဏတာဆန္ဒပြခဲ့ပါတယ်။ဆန္ဒပြပွဲတွေဟာဆရာနာရှင်စန့်ကျင်လှုပ်ရှားမှုမှာအရေးပါတဲ့အစိတ်အပိုင်းတစ်ခုဖြစ်တာကြောင့်ဆန္ဒပြလူငယ်တွေကိုရက်ကွက်နေပြည်သူတွေကကူညီပေးကြပါလို့မြတောင်တပိတ်ခေါင်းဆောင်တဦးကတောင်းဆိုပါတယ်
။ကျွန်တော်တို့ကဒီ၈၈လေးတော့ဘောနော်အနည်းဖက်လည်းအနည်းလည်းဘောနော်၈၈ကဟိုတွေ့ကြည့်ဟောင်းဘောနော်ဆက်တင်မှာအပီတောင်းဆိုတဲ့အဲ့ဆောင်ဘုံနဲ့ကျွန်တော်တို့ဒီအပိုင်းတွေမှာတော့လှုပ်ရှားခဲ့တယ်ဗျာ။ဟုတ်ကဲ့ကျွန်တော်တို့အကြီးစားဘောနော်ဒီဆန္ဒပြရတဲ့ဆိုတော့အပိုင်းကဏ္ဍရတဲ့ကျွန်တော်ဒီရှိရုံကြီးရဲ့ဒီကိရေးပါတဲ့အစိပိုင်းအခက်ခဲတာဒီမှာပါဝင်နေသေးပါပဲဘောနော်။အဲဒါကြောင့်မို့ကျွန်တော်တို့ဒီဆန္ဒပြနေတဲ့လူတွေတုံငယ်လေးတွေကိုတွေ့ရဆိုရင်ကျွန်တော်တို့ဒီဟိုရှက်ကိုတွေမှာရှိတဲ့ဒီပြည်သူပြည်သားတွေကလည်းကျွန်တော်တို့ဟိုအထွေးစကြောင်းလေးနဲ့သူပေါောင်းပါဝင်ပြီးဖို့ဘောနော်သူတို့ရဲ့လုံခြုံရေးတွေကိုလည်းဒီကိုကြီးဖောက်ချောက်ပြီးတော့ဆိုတဲ့ကျွန်တော်ဟို
ချန်ပီယံချင်ပါရဲ့ဗျာဟုတ်ကဲ့။စကိုင်းတိုင်းဒေသကြီးကောလင်းမြို့ကားကြီးကွင်းအနီးကမြို့ဝင်ကျူတော်စစ်စေးရေးခိတ်မှာတော့ဒီမနက်9နာရီခွဲကဘုံပေါက်ကွဲမှုဖြစ်ခဲ့ပါတယ်။ဒီဘုံပေါက်ကွဲမှုမှာဒူရဲအုပ်အောင်မျိုးတန်းနဲ့စစ်သားတဦးတေဆုံးပြီးတော့ရဲတဦးအပါအဝင်2ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံတဦးကပြောပြပါတယ
်။မြန်မာကားကြီးဝင်ကိတ်ကိုဘုံကလာစုကရဲတယောက်ကားကြီးတွေရဲကျူရဲအုပ်ဘောရောက်တယ်ရရစီရင်ကတယောက်နဲ့ပြီးတော့တယ
်မန္တလေးမြို့အောင်မြေသာဇံမြို့နယ်ကအမှတ်၈ရဲစခန်းဝင်းကိုလည်းဒီကနေ့နေ့လယ်ပိုင်းကလက်လုပ်ဘုံနဲ့ပစ်ခတ်ခဲ့ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းနမ်ခမ်းမြို့မှာလည်းဒီကနေ့နေ့လယ်ပိုင်းကစစ်ဖက်ဆိုင်ရာလုံခြုံရေးတပ်ဖွဲ့စရဖယုံအနီမှာပောက်ကွဲမှုတစ်ခုဖြစ်ခဲ့ပါတယ်စကိုင်းတိုင်းရင်းမပင်မြို့နယ်ရှေးချမ်းနယ်ဆလင်းကြီးမြို့နယ်ကရွာပေါင်းစုံစုပေါင်းတပိတ်စစ်ကြောင်းကဆီယနာရှင်စန့်ကြီးနဲ့ကြပြဆရာခတ်တီကြာဆုံးခြင်း၃လပြည့်အထိမ်းအမှတ်ခြိတက်ဆန္ဒပြခဲ့ကြပါတယ်။ဒီကနေ့မှာတော့ရန်ကုန်မန္တလေးမြို့ကြီးတွေအပြင်ကလေးဒဇယ်ဘုဒ္ဓလင်ရွှေဘိုမြိုင်နတ်မောက်စတဲ့နိုင်ငံတော်ကမြို့တွေမှာလည်းဆီယနာရှင်စန့်ကြီးဆန္ဒပြခဲ့ကြပါတယ်ရှင်။ဒီ OA American အတန်ရဲ့မြန်မာပိုင်းစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မန္တလေးဥပိုလ်ကျင်းအောင်နယ်ကဆန္ဒပြပွဲနောက်ဆုံးအခြေအနေကိုတင်ပြပေးကြပါတယ်။မန္တလေးဥပိုလ်ကျင်းအောင်နယ်မှာမနေ့တုန်းကဆန္ဒပြမှုဖြစ်ခဲ့ပါတယ်။ဆန္ဒပြမှုမှာပါဝင်နေတဲ့သူတွေကိုစစ်ဆေးမေးမြန်းနေတယ်လို့အချင်းဦးစီးဌာနတာဝန်ရှိသူတွေက VOA ကိုပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းအလိမ်မှာပြောပြပေးပါရှင်။
အုံမထောင်ထဲမှာပုံမှန်905နဲ့ဆွဲဆိုခံထားရတဲ့နိုင်ငံရေးအကျဉ်းသားတချို့ဦးဆောင်ပြီးမင်းညပိုင်းကဆန္ဒပြတောင်းဆိုမှုတွေဖြစ်ခဲ့တာလို့သိရပါတယ်။ရှင်လင်းလုံးနှစ်ပတ်လည်နေ့ဖြစ်တာမို့လဲဆရာနာရှင်စန့်ကြည်ရေးဒီမိုကရေစီရေးဟစ်ကြွေးတောင်းဆိုနေတာကိုထောင်ပြင်ပကနေအတိုင်းသားကြားခဲ့ရပြီးဗီဒီယိုအသံဖိုင်တွေလည်းလူမှုကွန်ရက်စာမျက်နှာပေါ်တွေမှာပြန့်နှံ့နေခဲ့ပါတယ်။ဆန္ဒပြပါဝင်သူများကိုနှိပ်စက်အပြစ်ပေးအရေးယူတိုက်ပိတ်ခဲ့ရမှာကိုမိသားစုဝင်တွေကစိုးရိမ်နေကြပါတယ်။ဩဂုတ်လ၈ရက်ညပိုင်းမန္တလေးဥပိုလ်အကျဉ်းထောင်တွင်မှလည်းကျွေးကြော်ဆန္ဒပြမှုနဲ့အတူတနက်ဖောက်တန်တွေလည်းကြားရတဲ့အကြောင်းထောင်ပြင်ပနေထိုင်သူတို့ကတူကြခဲ့တဲ့ထောင်တွင်ကျွေးကြော်ဆန္ဒပြမှုနဲ့ပတ်သက်ပြီးအခုလိုပြောပါရစေ
။၉နာရီဝင်းကျင်လောက်တို့ထောင်တန်းပိတ်ချိန်လောက်မှာဒီအတန်လေးပေါ့ကွာကိုတို့ဒီဆိုင်ထွက်တာကိုကိုတို့ကဈေးဆိုင်ထွက်တော့ဈေးဆိုင်သိနေတဲ့အချိန်လေးအဲ့ရဒီဆန္ဒပြတဲ့အဲ့အတန်လေးထွက်လာတာကွာအရေးတော်ပုံအောင်အမီတို့အရေးတို့ရေးတို့အဲ့အတန်လေးပေါ့အုပ်စုလိုက်အတန်ကျဲကြီးထွက်လာတယ်ထွက်လာပြီးတော့10မိနစ်15မိနစ်လောက်နေတော့ကြတော့တရားဝေဖွင့်တဲ့အတန်ထောင်ထဲကနေထွက်လာတာအဲတရားဝေဖွင့်တဲ့အတန်ထွက်လာတယ်တရားဝေဖွင့်တဲ့အတန်အဲ့ဖွင့်နေကြတဲ့အကိုတနက်တန်နှစ်ချက်ကြားလိုက်ရတယ်။အဲ9နာရီအစိတ်လောက်ကြာတော့နည်းနည်းငြိမ်သွားတယ်။အဲ့လူတန်းနေငြိမ်သွားတယ်။ဒီသူတို့ဒီထောင်ထဲအဲ့ဆန္ဒပြတဲ့တန်တွေကတို့အပြင်းထိထွက်လာတာ။ဟုတ်ထွက်လာတော့အဲ့တန်တွေကိုအုပ်အောင်လို့တရားဝင်ဖွင့်လိုက်တဲ့သဘောပဲ
။နိုင်ငံရေးအကျဉ်းသားတွေဟာစစ်အာဏာရှင်စနစ်ပြုတ်ကျရေးဒီမိုကရေစီရရှိရေးစတဲ့ကျွေးကြော်တန်တွေကိုအော်ဟစ်ကျွေးကြော်ဆန္ဒပြကြတာလို့ထောင်အနီးသားနေထိုင်သူတွေကပြောပါရယ်။ဆန္ဒပြချိန်မှာတနက်ပြဖောက်တန်ကြရတဲ့ဆိုတဲ့တဲ့နဲ့ပတ်သက်လို့တော့အိုးဘူထောင်တာဝန်ရှိသူတွေကို VOA ကမေးမြန်းပေမဲ့တစုံတရာတုံ့ပြန်ဖြေကြားခြင်းမရှိပါဘူး။ဆန္ဒပြမှုမှာလူ40လောက်ပါဝင်တယ်လို့စစ်ကောင်စီကထုတ်ပြန်ထားပါဗျ။ဒီလူတွေကိုစစ်ဆေးမေးမြန်းနေတယ်လို့အကျဉ်းဦးစီးဌာနဒုတိယညွှန်ကြားရေးမှူးဦးချက်အေးကျော်က VOA ကိုပြောပါဗျ။ဘယ်လိုလဲ
သူတို့စစ်ဆေးတယ်ကျွန်တော်တို့တော့ပြန်တော့မတင်ပြဘူး။
ဟုတ်ကဲ့။နေ့ချင်းကတော့ကျွန်တော်တို့အဲ့ဒီသူတို့ဒီဟိုဟာပေါ့ကျွေးကြော်ဆန်လုပ်တယ်သချင်းဆိုတယ်ပြီးတော့အဲ့မှာတောင်းခံရရှိတဲ့ဖွဲ့ရောက်တော့သူတို့ပြီးသွားတာ။တောင်းတော့မရှိဘူးသူတို့ကတော့ကျွန်တော်ထင်တာတော့ပေါ့မနေ့ကလည်းသူကဒီချစ်လေးလုံးပါညာပေါ့ရှစ်ရက်ရှစ်လဆိုတော့လေအဲ့လိုထိမ့်မနဲ့ကျွန်တော်တို့ကကျွေးကြော်လိုက်တယ်အဲ့လိုတော့ပြစ်စားပါခင်ဗျဟုတ်ကဲ့
။စစ်ကောင်စီရဲ့ထုတ်ပြန်ချက်ထဲမှာတော့ထိမ့်သိမ်းထားခံရတဲ့ပုံမှန်905နဲ့အမှုဖွဲ့အရေးယူခံရတဲ့အကျဉ်းသားတွေရဲ့အခန်းထဲကနေစစ်အာဏာရှင်စနစ်ပြုတ်ကျရင်တရားစွဲဆိုထားတဲ့အကျဉ်းသားများလွတ်မြောက်ရေးကြွေးကြော်သံတွေနဲ့သွေးသစ္စာတခြင်းဆိုဆန္ဒပြချိန်မှာထောင်တာဝန်ခံအရာရှိတွေရောက်လာပြီးထိမ့်သိမ်းမင်းမြန်ခေကြောင်ဖော်ပြပါတယ်။ဇူလိုင်လ23ရက်နေ့ကလည်းအင်းစိန်အကျဉ်းထောင်မှာနိုင်ငံရေးအကျဉ်းသားတွေကြွေးကြော်ဆန္ဒပြခဲ့တဲ့ဖြစ်ရပ်ရှိခဲ့ပါတယ်။အဲ့ဒီဖြစ်စဉ်မှာလဲဥဆောင်သူတချို့ကိုတိုက်ပိတ်အရေးယူထားတယ်လို့သိရပေမဲ့အာဏာပိုင်တွေကတော့ထောင်ရဲ့လုံယိုးလုံစင်တိုင်းအရေးယူဆောင်ရွက်ထားတယ်လို့ပဲအကြောင်းပြန်ထားပါတယ်။မင်းညအိုးဘိုထောင်တွင်ဆန္ဒပြမှုနဲ့ပတ်သက်လို့ဆန္ဒပြသူတွေကိုရိုက်နှက်အပြစ်ပေးတာမျိုးလုံးမှာစိုးရိမ်မိတယ်လို့အိုးဘိုထောင်ထဲရောက်နေတဲ့နိုင်ငံရေးအကျဉ်းသားမိသားစုဝင်တကူကပြောပါတယ်
။စိုးရိမ်တာကတော့ဟိုပြောမပြတတ်အောင်ပဲပေါ့နော်။ဘာဖြစ်လို့လဲဆိုတော့ပါအမမြင်တိကြားခွင့်မရတဲ့အနေအထားကြီးပေါ်မှာဒီမနေ့ကအခြေအနေဖြစ်လာတယ်ဆိုတော့ဒီရန်ကုန်ကဒီအင်းစိန်ကိစ္စတွေလည်းကြားတော့ကျမတို့ဒီမှဆိုရင်အရန်ပူကြတယ်တင်းနေတက်လာတာနဲ့ပေါ့နော်မနိုင်ကြရင်အင်းကအမေတို့ဘာလို့တော့မှဟိုဖျားသာရွတ်နေရတဲ့အနေအထားမျိုးဖြစ်နေအဲ့လိုမျိုးဟိုဘာမှအဆက်အသွယ်မရတော့ပူနေရငယ်လေးရောက်နေပေါ့
ဒါပေမဲ့လည်းအခုချိန်အထိဆန္ဒပြမှုမှာပါဝင်သူတွေကိုဘလို့ကင်တွယ်တယ်လဲဆိုတာကိုတော့အသေးစိတ်မသိရသေးဘူးလို့မန္တလေးရှင်နေတဦးကပြောပါတယ
်မနေ့ကတော့ညာဘက်မှာပေါ့နော်ညာဘက်မှာအဲ့ကျမှာဆန္ဒပြတယ်လက်ဆံနဲ့နှစ်ချက်ချတယ်ပေါ့ညာသဘွင့်ချင်မှာရှိတဲ့မိတ်ဆွေတို့ရဲ့ဒေါသနာတွေကိုကြားကြတယ်အဲ့မှာဆန္ဒပြတဲ့လူရဲ့အခြေအနေအသေးစိတ်ပေါ့နော်အဲ့ဒါလေးကတော့ကျွန်တော်တို့လောတယ်ဒီ
လိုပြန်မန္တလေးတက္ကသိုလ်ကျောင်းသားများတမကအဖွဲ့ဝင်တူကတော့ထောင်ထဲမှာကိုဗစ်ရောဂါနဲ့ပတ်သက်ပြီးကာကွယ်မှုမရှိသလိုဈေးကူတာမှုမရတာတွေရှိလို့ထောင်တွင်းမှာဆန္ဒပြမှုဖြစ်လာရပြီးဒီထုတ်ဖော်ပြသမှုကိုထောက်ခံတယ်လို့ပြောပါတယ်မတရားဖမ်းဆီးခံနိုင်ငံရေးအကျဉ်းသားများအားလုံးကိုချွင်းချက်မရှိချက်ချင်းလို့နိုင်ငံရေးအကျဉ်းသားများအားလုံးကိုကိုဗစ်ရောဂါကာကွယ်ကုသရေးအပါအဝင်ဈေးကူတာခွင့်ရရှိရေးဆောင်ရွက်ပေးဖို့နဲ့မတရားဖမ်းဆီးခံနိုင်ငံရေးအကျဉ်းသားများကိုအကြမ်းဖက်ဖိနှိပ်မှုများရပ်တန့်ဖို့လဲမန္တလေးတက္ကသိုလ်ကျောင်းသားများတက်မကကတောင်းဆိုထားပါတယ်ရှင
်မန္တလေးအိုးဘိုအကျဉ်းထောင်ထဲမှာမနေ့တုန်းကဆန္ဒပြမှုဖြစ်နေတာကိုစစ်ဆေးမေးမြန်းနေတဲ့နောက်ဆုံးအခြေအနေအလိမ်မာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့စကိုင်းတိုင်းဒီဘေးရင်မြို့နယ်တွေကအနီးနားမှာရှိတဲ့ကျေးရွာတွေမှာဒီစစ်ကောင်စီတပ်ဘက်ကကျေးရွာတွေထဲအထိဝင်ပြီးတော့ဖမ်းနေတဲ့တရင်ကိုတင်ပြပေးကြပါတယ်စကိုင်းတိုင်းဒေသကြီးတပည့်ရင်မြို့နယ်နီးကကြေးရွာတွေမှာစစ်ကောင်စီတပ်ဖက်ကဝင်ရောက်ရှာဖွေဖမ်းဆီးတာတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။ဒါအပြင်ရင်းမဲ့ပင်ဘက်ကကြေးရွာတွေမှာလည်းစစ်ကောင်စီတပ်ကဖမ်းဆီးတာတွေလုပ်နေလို့ဒေသခံတွေထွက်ပြေးတိမ်းရှောင်နေရပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုသားညွန်ဦးပြောပြပေးပါရှင်
။ဩဂတ်စ်လ9ရက်နေ့ညပိုင်းကစကိုင်းတိုင်းဒေသကြီးတပည့်ရင်မြို့နယ်ဆိုင်းပင်ကြေးရွာကြားမှာစစ်ကောင်စီတပ်တွေမိုင်းဆွဲတိုက်ခိုက်ခံပြီးတဲ့နောက်အနီးအနားမှာရှိတဲ့ကျေးရွာတွေမှာဝင်းရောက်ရှာဖွေတာဖမ်းဆီးတာတွေလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်။တပေးမြို့အနီးကညောင်လှ၊ကုံကြီး၊တပြေသာ၊မယိုးကုံ၊ရင်ကျေးစတဲ့ကျေးရွာတွေမှာစစ်ကောင်စီတပ်တွေကဝင်းရောက်ရှာဖွေတာတွေလုပ်တယ်လို့ဒီပေးမြို့ကတူကပြောပါတယ
်။ချင်းနီကတော့ရွာတွေထဲပတ်မွေပြီးတော့အဲ့အိမ်တွေကမရှိဘူးမရှိလို့ပါပဲ။မင်းရယ်လည်းရှိတယ်၊ဒီနယ်လည်းရှိတယ်။ဒီနယ်တွေလည်းရွာတွေလည်းဆင်းပြီးတော့ကျွန်မဖောက်ပြီးဝင်နေ။ဒီရွာတွေထွက်ပြီးကတော့ကျွန်မမျက်စိတွေကမရှိကြတယ်။အမီးရည်နည်းနဲ့မိရပေါ့စတာကံခေါ်ထားတယ်။ညောင်နှားရွာမှာနမောကျောင်းနမောကျောင်းမှာသူတက်ဆွဲထားတယ်မိရ။အခုရှိနေရတက်ဆွဲထားပြီးတော့ဒီလူမိရခုနှစ်ယောက်ဖမ်းထားတယ်။ပန်းကျက်ရှိစီးမိရှုပလိုက်တယ်။ဒီတောင်လူလောက်ကြတာပေါ့ရ။ရွေးမှုကြတာရွေးမှုနဲ့ဆိုင်ကြတယ်မိရှုပလိုက်တယ်။နောက်ထွက်သမောင်းနေတဲ့ဆလီမိရဆလီပြောက်ကိုစနေနေ့ပြတ်မသေးတော့မသေးဘူး။နောက်ဒီလူတွေပေါင်းမှလည်းမှန်ထားတယ်။အင်းအန်တရာကျော်လောက်ရှိတယ်။တပင်းကနေပြီးတော့တပင်းမျိုးအရှိတောင်ဆက်6မိုင်လောက်အကွာရွာတွေမှာတော့မှုန်းနေတာ
။တပင်းမျိုးအနီးကကျေးရွာတွေမှာမကြာခဏဆူသလိုပဲစစ်ကောင်စီတပ်တွေနဲ့ဒေသခံ PDF တွေတိုက်ပွဲဖြစ်ပွားလေးရှိပါတယ်။တဆက်တည်းမှာပဲစကိုင်းတိုင်းကရမပင်မျိုးနဲ့ဗန်ပွေးကျေးရွာမှာစစ်ကောင်စီတပ်တွေကဒေသခံတွေကိုဖမ်းပြီးတော့စိုက်ကွယ်တွေကိုလည်းမိရှုသွားတယ်လို့ဒေသခံတွေကပြောပါတယ်။
အဲ့ဒါမွေးမှာဟိုဟောပေါ့ဒီဒလိုင်းရဲ့ပြောကြတဲ့ကြောင့်သူသူနဲ့အစ်မပြေလူတွေဒလိုင်းကိုလည်းမြေခုပန်းနိုင်တာတဲ့အခုအဲဒါမွေးကြောင်းလဲမှာစာပေကြောင်းလဲမှာတက်ဆွဲကြတယ်တဲ့အဲ
စစ်သား190လောက်ပဲလေတယောက်တော့မိသွားတယ်ကျန်တာလည်းလွတ်သွားတာထွက်သွားတာတော့ဒီနေရာပေါ့ဒါပေမဲ့အဲ့အင်ကိုဖြတ်ပြီးသွားတယ်ဒါပေမဲ့တိုင်ငယ်ငါးကြီးတွေ့တာကိုအဲ့မှာပြုတ်ပြီးတဲ့တိုင်ငယ်လည်းမပြုတ်ရှုတာအဲသွားတဲ့လူကသူ့မြက်ကတော့စာတင်ကြောင်းထဲမှာအခုလည်းစာတင်ကြောင်းထဲတော့ရှိတော့တယ်လေမြင်ခေါ်သွားထုတ်သွားတော့မတွေ့သေးဘူးတဲ့အဲ့အဲ့ရွာကတော့ဆက်ပြေးနေပြီအဲ့ဟိုပဲမြဲဟိုညာနေရွာကြီးပဲဆက်ပြေးနေတာပေါ့
ဆရာနာသိမ့်မှုဆန္ဒပြဝဲတွေကိုစစ်တပ်ကနှိမ်နှင်းခဲ့တဲ့နောက်ပိုင်းနိုင်ငံရဲ့နေရာအတော်များများမှာဒေသခံတွေရဲ့လက်နက်ကင်ခုခံမှုတွေဖြစ်လာပါတယ်။ရင်းမဲ့ပင်နဲ့ကဏီနယ်တွေမှာလည်းစစ်ကောင်စီတပ်တွေမကြာခဏဆူသလိုပဲမိုင်းဆွဲတိုက်ခိုက်ခံရတာတွေရှိနေပါတယ်။ဒါကြောင့်မလို့အနီးအနားကြီးရွာတွေကိုစစ်တပ်ကဝင်ရောက်ရှာဖွေတာတွေဖမ်းဆီးတာတွေရှိသလိုကြီးရွာသားအတော်များများလည်းထွက်ပြေးတင်းရှောင်ပြီးတော့စစ်ပေးဒုက္ခတွေဖြစ်နေကြပါတယ်ခင်ဗျာ။
ဒါကတော့သခိုင်းတိုင်းတပည့်ရင်မြို့နယ်တွေကကြေးရွာတွေမှာစစ်ကောင်စီတပ်ဘက်ကလိုက်ပြီးတော့ဖမ်းနေတဲ့တဲ့နောက်ဆုံးအခြေအနေကိုသားညုံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရခိုင်ဘက်မှာ AA ဘက်ကနေအုတ်ချုပ်ရေးတရားစီရင်လုပ်နေတဲ့အချိန်မှာမြန်မာဆက်ရနာပိုင်းနေရဲ့တုံ့ပြန်မှုတဲ့ရင်ကိုတင်ပြပေးခြင်းပါတယ်ရခိုင်ပြည်နယ်ထဲမှာအုတ်ချုပ်ရေးနဲ့တရားစီရင်ပိုင်းတွေကိုရခိုင်လက်နက်ကိုင်တပ်ဖွဲ့ AA ဘက်ကနေပြီးတော့စတင်လှုပ်ဆောင်နေပြီလို့ပြောဆိုပြီးတဲ့နောက်မှာတော့ရခိုင်မှာရှိတဲ့မြို့နယ်တချို့မှာမြန်မာဆက်ရနာပိုင်းနေဘက်ကလုံခြုံရေးတင်းကျပ်တာစစ်ဆေးတာတွေလှုပ်ဆောင်နေပါတယ်တိုက်ပွဲတွေရပ်တန့်နေတဲ့ရခိုင်ပြည်နယ်ဘက်မှာအခုလိုမျိုးဒီဆရာနာပိုင်းတွေဘက်ကစစ်ဆေးမှုတွေပြန်တင်းကျပ်လာတာနဲ့ပတ်သက်လို့စိုးရိမ်ရတယ်လို့လည်းဒေသခံတွေကပြောပါတယ်ဒီအကြောင်းအပြည့်အစုံရန်ကုန်ကလာတဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင
်ရခိုင်ပြည်နယ်အတွင်းတရားရုံးတွေဖွင့်လှစ်ပြီးတရားစီရင်ပိုင်းနဲ့အုပ်ချုပ်ရေးပိုင်းတွေကိုရခိုင်လက်နက်ကိုင်အဖွဲ့ AA ကစတင်လှုပ်ဆောင်နေပြီလို့ AA အဖွဲ့ပြောခွင့်ရခိုင်တုခကဒီလာဇန်းပိုင်းမှာပြောဆိုထားပါတယ်အဲ့ဒီနောက်ပိုင်းမှာတော့မြမအာနာပိုင်းတွေဘက်ကရခိုင်ပြည်နယ်မြို့နယ်တချို့မှာလုံခြုံရေးတင်းကျပ်စစ်ဆေးတာတွေလှုပ်ဆောင်လာပါတယ်။ရခိုင်ပြည်နယ်တောင်ပိုင်းကြောက်ဖြူမြို့နယ်မှာဆိုရင်လည်းလမ်းစုံလမ်းကွာတွေနဲ့မြို့ပေါ်တွေမှာစစ်ဆေးတာတွေရှိနေပြီးအဓိကအားဖြင့်လူငယ်ပိုင်းတွေကိုစစ်ဆေးနေတယ်လို့ကြောက်ဖြူဒေသခံတဦးကပြောပါဗျ။အဲ
သူတို့ဘလို့ဘသူပေါ့လူငယ်ပိုင်းတွေအဓိကထားပြီးစစ်ဆေးတာပေါ့။ဟိုဟာအဓိကဟိုဆံကြွေပေါက်တယ်ပါတယ်စိုက်တယ်ပြီးဖုံးတယ်ပါတယ်စိုက်တယ်။အဓိကကတော့ဖုံးကိုထားပြီးစိုက်ဆေးတယ်ပေါ့။အဲ့ဒီလမ်းစုံပါတယ်။အဒီဝါဒီအခုဆိုရှင်စိုက်ဆေးတာ3ရက်လောက်ရှိတော့ပြီအဲဆိုတော့ဆိုရင်တာပေါ့သူတို့ဟောဘယ်လိုများစိုက်ဆေးပြီဘယ်လိုများအပြည့်ချမလဲပေါ့အေးတချို့ကြတော့အဲ့လိုစိုက်ဆေးလို့ပြောတန်ကြတော့တချို့ကြလေတော့အဲ့လိုအဲ့လမ်းကိုမတော်ရကြတော့ဘူးလေတချို့လေဥမာအခုရကျမ်းမင်းနဲ့ကိစ္စနဲ့ပတ်သက်လို့တော့စားလာစားတော့ရှိတာပေါ့သူတို့အဲ့လိုစိုက်ဆေးနေတယ်ပြောတန်ကြတော့မတော်ရကြတော့ဘူးမလာရကြတော့ဘူးဟာသူတို့ကတခုခုများပြိုက်ရှာပြီးတော့ဖမ်းသွားမလားဆိုတော့ဟာစိုက်ဆေးတော့ရှိကြတာပေါ့ကွန်သူကအဲ့လိုရှိကြတယ
်ရခိုင်ပြည်နယ်မြို့တော်စစ်တွေမှာဆိုရင်လေရဲနဲ့တပ်မတော်သားတွေစုပေါင်းပြီးမြို့နယ်လမ်းတွေမှာစစ်ဆေးမှုတွေလှုပ်ဆောင်နေတာကိုတွေ့ရသလိုအန်းနဲ့ကြောက်ဖြူမြို့နယ်တွေမှာလုံခြုံရေးတင်းကျပ်စစ်ဆေးတာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။မြန်မာစစ်အာဏာပိုင်တွေအနေနဲ့အခုလိုစစ်ဆေးမှုတွေဟာလုံခြုံရေးအတွက်အထောက်ပံ့ဖြစ်စေမှာမဟုတ်ပဲဒေသခံလူထုအတွက်ပဲအနှောက်အယှက်ဖြစ်စေတယ်လို့ရခိုင်မျိုးသားပါတီကဥဖေတန်းကသူ့အမြင်ကိုပြောပါတယ်
။ဒါတော့စစ်ဆေးမှုအခုဖြစ်လာပြီဆိုရင်တော့အဟံတာတခုတော့အော်ဖြစ်တာပေါ့လေအဲဒါကလည်းပဲသူတို့အဲ့လိုစစ်စစ်လူလည်းပဲအလာဒါနေမီလုံရှင်မှုပို့ပြီးတိုးတက်လာတယ်ဆိုတော့အသဘောမျိုးလည်းမတွေ့ရပါဘူးအဲလူထုကတော့ဒီအပေါ်မှာတော့ဟောသူတို့ရဲ့လုပ်ငန်းဆောင်တာတွေနှောင့်နှေးတာတို့မလိုအပ်ပဲနဲ့ပေါ့နော်ဒါအာလှုပ်ဆောင်နေတယ်လို့မြင်ပြီးတော့ဒါပြည်သူတို့ကတော့စိတ်ညိုညင်ပါပဲဒီစစ်ပွဲတွေမရှိတဲ့အချိန်မှာဒီလောက်ထိတင်းတင်းကြပ်ကြပ်မလုပ်သင့်ဘူးလေလို့လည်းပဲပြည်သူတွေကပြောဆိုနေတာပေါ့အဲဒါကြောင့်ဒီအခြေမျိုးနေမျိုးကတော့ပြည်သူတွေကိုအနှောက်အယှက်ဖြစ်ပါတယ်တတ်နိုင်တော့အော်ဖြေလျှော့ပြီးတော့ဒါနော်ဟိုမလိုအပ်ဖင်းနဲ့ပေါ့မလိုအပ်ဖင်းနဲ့အဲပုံမဒီပုံစံတကျလုံနေတာမျိုးပေါ့ဟိုဒါကဖြစ်ကိုဖြစ်ရမယ်လုတ်ကိုလုတ်ရမယ်ဆိုတော့ပုံစံမျိုးနဲ့ဆစ်ဆီနေပြီဆိုရင်အင်းဒါပြည်သူကတော့စိတ်အနှောက်အယှက်ဖြစ်မှာပဲအဲအဲ့လိုမျိုးလည်းအဆူရနေနေပေါ့နော်တတ်မတော်နေနေအဲမလုတ်စီခြင်းဘူးပေါ့အဲ့လိုလုတ်လို့လည်းပဲလုံချုံရေးကဟုတ်ပြီတော့တိုးတက်လာမှာမဟုတ်ဘူးပေါ့
အာနာပိုင်တွေကအခုလိုစစ်ဆေးမှုတွေတင်းကျပ်ဆောင်ရွက်လာတာဟာ ULAAA ရဲ့လှုပ်ဆောင်ချက်တွေကိုထိန်းချုပ်စေခြင်းနဲ့အတွက်လှုပ်ဆောင်နေတာဖြစ်ပြီးတော့ရခိုင်ပြည်နယ်မှာတိုက်ပွဲတွေပြန်ဖြစ်မှာကိုပြည်သူတွေစိုးရိမ်နေကြတယ်လို့ဦးဖေတန်းကပြောပါတယ
်သူတို့ကတော့ဒါသူတို့အဖက်ကအာဏာရှင်တွေကိုဟိုဒါသိလာတယ်မြင်လာတယ်သူကျွန်တော်ထင်တယ်ပေါ့နော်သူတို့ဘက်က ULAAA နဲ့အဲဒါလုတ်ပိုင်ခွင့်ဩဇာအရှိန်ဝါကိုဟိုပြန်ဆိုင်လာတဲ့အခါမှာသူတို့ဘက်ကတဖြည်းဖြည်းအားနေလာတယ်အဲနောက်ဆုတ်လာတယ်လို့သူတို့မြင်တဲ့အတွက်ဒါလုံချုံရေးစီကိုအရင်တိဆောက်တာပေါ့နော်လုံချုံရေးစီကိုဟိုတိဆောက်မှသာလျှင်တဖြည်းဖြည်းသူတို့ဟိုဒါတွေကိုလှုပ်ဆောင်သွားမယ်ဆိုရက်အဲဒါဖြည်းဖြည်းခြေသားနေဖြစ်တာပေါ့ဒါမဲ့တစ်ဖက်မှာ ULAAA နဲ့အဲဒီတပ်မတော်ကြားမှာပေါ့နော်တိုက်ပွဲတွေ ပြီးတော့လည်းရင်တမမနဲ့နော်ဟိုဒါဆိုရင်ကြောင်းကြနေရတာပေါ့အဓိကတော့ဒီယူလီအေနဲ့အတက်မလို့တိုက်ပွဲပြန်ဖြစ်လာပြီဆိုရင်တော့ဒီချက်ပို့ပြီးတော့ပြင်ထန်တဲ့လှုပ်ရှားမှုကြီးတစ်ဖက်နဲ့တစ်ဖက်စီးရအာဒါအနိုင်ယူမှုကြီးအနိုင်တိုက်မှုကြီးသူအရှင်နေမျိုးဖြစ်ပေါ်လာရင်တော့ဒါကတပိုင်းပေါ့နော်ဒီအချိန်မှာတော့ဒီလိုလှုပ်ရှားခြင်းယူလီအေရဲ့စီးရုံးကြီးနော်အိုးရှိုးကြီးတရားစီရင
ဒီကနေ့ဒီအချိန်ပိုင်းနဲ့တရားစီရင်ပိုင်းတွေကိုရခိုင်လက်နက်ကိုင်အဖွဲ့အေအေကလုံဆောင်နေတာနဲ့ပတ်သက်ပြီးစေအုပ်ချုပ်ရေးကောင်စီတာဝန်ရှိသူတွေဘက်ကဒီကနေ့အထိဘာမှထုတ်ပြန်ပြောကြားတာမရှိသေးပါဘူး။ရခိုင်ပြည်နယ်အတွင်းလုံခြုံရေးတင်းကြပ်ပြီးလမ်းသွားလမ်းလာတွေကိုစစ်ဆေးနေတာနဲ့ပတ်သက်ပြီးရခိုင်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဖွံ့ဖြိုးတိုးတက်ရေးကိုဘီအိ
ကိုငင်းညံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဒီတရုတ်မြန်မာဓာတ်မြေဩဇာဈေးကွက်အခြေအနေကိုတင်ပြပေးကြပါတယ်ဓာတ်မြေဩဇာပြည်ပတင်ပို့တာကိုယာယီရဆိုင်ထားမယ်လို့တရုတ်နိုင်ငံရဲ့ဓာတ်မြေဩဇာထုတ်လုပ်ရေးလုပ်ငန်းကြီးတွေကပြီးခဲ့တဲ့ရက်ပိုင်းကနေကြေညာခဲ့ပြီးတဲ့နောက်မှာတော့မြန်မာနိုင်ငံအတွင်းမှာဓာတ်မြေဩဇာဈေးတွေပိုတက်လာပါတယ်ဒီအတွက်မြန်မာလေယာဉ်လုပ်ငန်းမှာလည်းတစုံတရာရိုက်ခတ်မှုတွေရှိနိုင်တယ်ဆိုပြီးခံမှန်းနေကြပါတယ်ရန်ကုန်ကပေးပို့လာတဲ့ဒီသတင်းအပြည့်အစုံကိုတော့ကိုအောင်မြတ်သူပြောပြပေးပါရှင
်မြန်မာနိုင်ငံကဝယ်ယူသုံးစွဲရတဲ့တရုတ်နိုင်ငံထုတ်ဓာတ်မြေဩဇာတွေအခုနှစ်တည်းမှာဈေးအမတန်တက်လာပါတယ်တင်သွင်းမှုကလည်းအရင်နှစ်တွေကထက်လျော့နည်းသွားပါတယ်ကိုဗစ်ကရောဂါရိုက်ခတ်မှုကြောင့်ဓာတ်မြေဩဇာဈေးနှုန်းကတစ်ကမ္ဘာလုံးအတိုင်းအတာနဲ့သုံးဆလောက်တက်သွားပြီးပြည်ရင်းမှာလည်းမနှင်းကထက်အဝင်ရောကျသွားကြောင်းမြန်မာစီးပွားကူးသန်းဌာနရဲ့အမြင်ရန်အတွင်းမှဦးမင်းမင်းက VOA ကိုပြောပါရယ်နိုင်ငံအများစုကအခုလိုကာလမှာနိုင်ငံအလိုက်ကုန်သွယ်ရေးထိန်းချုပ်တဲ့အစီအစဉ်တွေချမှတ်နေတာကြောင့်လည်းအခုလိုဈေးတွေတက်လာတာဖြစ်နိုင်ကြောင်းသူကပြောပါရယ်ဈေးက
တော့တော်တော်မြင့်လာတာတော်တော်ကြီးမြင့်လာတာကျွန်တော်တို့ဒီရင်ကျွန်တော်တို့ရဲ့ statistic ကလည်းကျွန်တော်ကသိနေတယ်ဒီလိုလာကြတော့တာဒါမျိုးကလည်းတက်တက်ဆဲလို့ရတယ်ဆဲလို့မကြောက်ဘူးနော်ပြောမယ်ဆက်တယ်နော်တော်တော်ကြီးတက်တယ်ဆက်တယ်ဟိုကဘောမနစ်ကားရတာလို့ဆိုရင်ကျွန်တော်ကဒီပြင်းပြင်းကဟိုအောင်လောက်ကြတော့အခုချိန်စံချိန်တော်တော်ရော့တာနော်၃000လောက်ရော့တာမနစ်ကားဒီချိန်မှာပြင်းလာတဲ့ခါ
နေဆက်မှာကိုဗစ်အကန့်အသတ်တွေရှိနေတာကလည်းဈေးတက်ရတဲ့အကြောင်းရင်းတစ်ခုဖြစ်တယ်လို့သူကပြောပါတယ်ပြည်ရင်းမှာအသုံးများတဲ့ပလဲဓာတ်မြေဩဇာလို့ခေါ်တဲ့နိုက်ထရိုဂျင်တအိတ်ကိုမနှစ်မိုးရင်းကကျပ်2500နဲ့2800ကြားရှိပေမဲ့ဒီနှစ်မိုးရင်းမှာတော့ကျပ်3500အထိတက်လာပါဗျ။ချို့နေရာတွေမှာတအိတ်ကိုကျပ်4000ကျော်အထိပေးဝယ်နေရကြောင်း ARA တိုင်းအင်ကပူမြို့နယ်ကလဲဆယ်အိတ်ကစိုက်ထားတဲ့စောတော်ရဲ့သူကပြောပါတယ
်။ဦးဒီလာမှာဓာတ်မြေဩဇာတွေကမကြည့်ပါလေကြာရေးငွေကြေးတွေလည်းကြာခဲ့။ဈေးလုံးကရင်းညာနေတော့မှ5000ကျော်။ဒီရက်ပိုင်းမှာ5000တော့ကျော်သလားမသိဘူး။ဒီနေ့စာကြည့်ပြည့်ကြတဲ့ကြီးတော့မမြတော့မှအရင်တည်းလောက်ရအောင်တော့လောက်တာမှာပဲဗျာတော်တော်လေးကိုစဉ်းစားပြီးအလုပ်လုပ်နေအကြီးတွေလည်းကြီးတော့ညာဆိုင်ဖို့တော့မှကိုမနေလို့
တေအေကောက်ဓာတ်မြေဩဇာ383လို့ဆေအေကအတွက်တစ်နှစ်ကိုကျက်15သိန်းလောက်ကုန်ကြစည်းရှိကြောင်းသူကပြောပါတယ်မြန်မာနိုင်ငံအတွက်လိုအပ်တဲ့ဓာတ်မြေဩဇာကိုတရုတ်နိုင်ငံကနေသင်းမောနဲ့အများဆုံးတင်သွင်းနေတာပါဓာတ်မြေဩဇာဝယ်လိုအားကနေရာတိုင်းမှာကြီးနေတဲ့အတွက်လည်းဈေးတက်နေတာလို့မြန်မာနိုင်ငံဓာတ်မြေဩဇာမျိုးစေ့နဲ့စိုက်ပျိုးရေးလုပ်ငန်းရှင်အသင်းကတာဝန်ရှိသူတူက VOA ကိုဖြေကြားခဲ့ပါတယ်။ Statista အဖွဲ့ရဲ့သုတေသနစီရင်ရဆိုရင်တရုတ်နိုင်ငံက Nitrogen Phosphate Potash ဒီဓာတ်မြေဩဇာ3မျိုးကိုထုတ်လုပ်တဲ့နှုန်းက2015ခုနှစ်မှာအမြင့်ဆုံးဖြစ်ပြီးတန်ချိန်သန်းပေါင်း 84.32 တန်ရှိခဲ့ပါတယ်။အဲ့ဒီနှုန်းက1990ပြည့်နောက်ပိုင်းအမြင့်ဆုံးမှာအဲ့ဒီနောက်တစ်ပြေးပြေးကျလာပြီး2020မှာတန်ချိန်သန်းပေါင်း 53.96 ပဲရှိပါတယ်။တရုတ်ဓာတ်မြေဩဇာလုပ်ငန်းကြီးတွေကတော့ပြည်တွင်းသုံးဆွဲမှုလုံလောက်အောင်ပြည်ပတင်ပို့တာကိုရပ်ဆိုင်ထားတာလို့ဆိုပါတယ်။ပြည်ပဝယ်လိုအားနဲ့ပြည်တွင်းသုံးဆွဲမှုတွေရှိနေပေမဲ့ထုတ်လုပ်နှုန်းကြတာလောင်စာဆီဈေးကြီးတာတွေကြောင့်တရုတ်ရဲ့ဓာတ်မြေဩဇာဈေးတွေကအခုနှစ်မှာအမြင့်ဆုံးကိုရောက်နေတယ်လို့ The Economist Times သတင်းစာကရေးသားထားပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။ Android address ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းစောင်းပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
VOA ကနေတနင်္လာနေ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည10:00နာရီထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တနင်္လာညရဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးကြပါမယ်။အရင်ဆုံးတော့သတင်းနောက်မှဆုအစီအစဉ်ကိုနားဆင်ရမှာပါ။ဆီယနာတင်ပြီးတော့6လအကြာမှာစစ်အုပ်ချုပ်ရေးကောင်စီရဲ့ကုတ်ကဲမှုအောက်ကနေအိမ်ဆောင်အစိုးရကိုဩဂုတ်လဇန်နဝါရီလကဖွဲ့စည်းလိုက်ပါတယ်။ဒီလိုဖွဲ့စည်းလိုက်တဲ့အပေါ်မှာတော့တုံ့ပြန်မှုတွေကအမျိုးမျိုးထွက်ပေါ်လာပါတယ်။စစ်အုပ်ချုပ်ရေးကောင်စီရဲ့ရှေ့လုပ်ငန်းစဉ်တွေကိုအကောင့်ထဲပို့ဖို့ဖွဲ့စည်းတာလို့စစ်တပ်ဘက်ကပြောတာပါ။သတင်းနောက်မှဆုအစီအစဉ်မှာကိုဇော်ဝင်းလိုင်းတင်ဆက်ထားတာနားဆင်ပါရှင်။
တောင်ဝင်တွေကိုပိုပြီးလွယ်ကူလေးမြန်ထိရောက်စွာဆောင်ရွက်နိုင်မှုဆိုတဲ့အကြောင်းပြချင်တဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီစီမံခန့်ခွဲရေးကော်မတီကိုပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်အိမ်ဆောင်အစိုးရအဖွဲ့အဖြစ်ပြင်ဆင်ဖွဲ့စည်းလိုက်တယ်လို့စစ်ကောင်စီကဩဂုတ်လ10ရက်နေ့မှာကြေညာလိုက်တာပါ။အိမ်ဆောင်အစိုးရအဖွဲ့မှာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကဝန်ကြီးချုပ်ဖြစ်လာပြီးပြည်ထောင်စု၈နေချုပ်နဲ့ပြည်ထောင်စုဝန်ကြီးတွေအများအားအတွင်းဝင်နေနဲ့ဖွဲ့စည်းလိုက်တာပါ။တစ်ဆက်ထဲမှာပဲဖွဲ့စည်းအုပ်ချုပ်ပုံအရာဆိုပြီးပြည်내နဲ့တိုင်းဝန်ကြီးချုပ်14ယောက်ကိုလည်းခန့်ထားလိုက်ပါတယ်။ဒီအပြောင်းလဲဟာစစ်အုပ်ချုပ်မှုအောက်ကနေအရာသားဝန်ကြီးချုပ်တွေပါဝင်တဲ့အိမ်ဆောင်အစိုးရကိုတန်တမာနီလအရာဖော်ဆောင်တယ်လို့အများစုကယူဆထားကြတာပါ။ကုလသမဂ္ဂအပါအဝင်နိုင်ငံတကာအသံဝန်ကစစ်ကောင်စီနဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ဘသူ့ကိုအတိမပြုမလဲဆိုတဲ့ပြန်ဆိုင်မှုမှာနိုင်ငံတကာရဲ့အတိမပြုမှုကိုရနိုင်ဖို့စစ်ကောင်စီရဲ့စူးစမ်းချက်လို့ဝေဖန်တာတွေလည်းရှိပါတယ်။ဒါကြောင့်အစိုးရတရားအနေနဲ့ထူထောင်ပြီးလက်ပတ်ဖို့စူးစမ်းတာဖြစ်နိုင်ကြောင်းနိုင်ငံရေးအသံဝန်ကတုံ့တက်နေကြတာပါစစ်ကောင်စီအဖွဲ့ဝင်တဦးဖြစ်တဲ့ဦးခမောင်ဆွေကတော့အိမ်ဆောင်အစိုးရအဖြစ်နဲ့ပိုပြီးထိတိယောက်ယောက်လုပ်နိုင်လိမ့်မယ်လို့ယူဆကြောင်းသူ့ရဲ့သဘောထားကိုပြောပါတယ်အဲ့
ဒါကိုသူအောင်မြောင်လုပ်ဖို့ဆိုတာကောင်စီတရားအနေနဲ့လုပ်ဖို့မဖြစ်နိုင်ပဲနဲ့ဒီကျွန်တော်တို့ caretaker government ပေါ့အိမ်ဆောင်အစိုးရအနေနဲ့လုပ်ဖို့အတွက်ဖြစ်မှာတာလေတိုင်းနဲ့ပြည်နယ်အစည်းအဝေးကိုဖြည်းဖြည်းမီချုပ်ကန်ပြီးတော့ဆောင်ရနိုင်ကြီးတွေရှိမှလည်းယူဆတဲ့အတွက်ကြောင့်မလို့ဒီလို caretaker government အနေနဲ့အဲကျွန်တော်တို့ဆောင်ရသွားဖို့ဆိုတာဖြစ်ပေါ်လာခြင်းဖြစ်တယ်လို့ပြောရပါလိမ့်မယ
်ဒီနေရာမှာ1958ခုနှစ်မှာဝန်ကြီးချုပ်ဦးနုရဲ့အရသာအစိုးရကိုဖြုတ်ချပြီးအိမ်ဆောင်အစိုးရဖွဲ့စည်းခဲ့တဲ့စစ်တပ်အကြီးအကဲဦးနေဝင်းရဲ့လှုပ်ဆောင်ချက်နဲ့နိုင်ရှင်ပြီးတော့လဲသတင်းမီဒီယာတွေမှာဖော်ပြခဲ့ကြပါတယ်ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ရဲ့အထူးအတွင်းရဲ့မူဆိုင်လေးကတော့ပြည်သူလက်ခံမှုမရှိဘဲအစိုးရတရားမဖြစ်နိုင်ကြောင်းပြောပါတယ်
။ဒါတော့1958ဦးနေဝင်းလုတ်သွားတဲ့ပုံစံတိုင်းသူကမိတူကူးပြီးလုတ်တာပဲပေါ့နော်။သူတို့တွေရဲ့အကြောင်းပြချက်အရတော့တိုင်းပြည်ကတော်တော်ကြီးကိုဒုက္ခဒုက္ခတွေစုံနေပြီးအဲ့ဒါကြောင့်မို့လို့တိုင်းပြည်ကိုပြန်လည်တက်မှတ်ဖို့အတွက်သူတို့ကအာဏာရယူတယ်လို့အကြောင်းပြကောင်းပြပါလိမ့်မယ်။ဒါပေမဲ့စစ်ဘုတ်ဆုံးချုပ်ပြီးတော့မှတိုက်ပုံဝတ်လိုက်ရုံနဲ့ဒါအစိုးရတရားဆိုတာချက်တော့တာမျိုးမဟုတ်ဘူးလေ။တိုင်းသားပြည်သူလူထုရဲ့လက်ခံမှုမရှိတဲ့နဲ့အစိုးရတက်လို့လို့မရပါဘူး။အဲတော့2008ရဲ့ပါဝင်လဲကြော်ပြီးတော့လုံနေတဲ့စစ်တပ်ရဲ့လုံရဟာလူထုရဲ့ဆန္ဒနဲ့တော့လုံးဝမကိုက်ညီဘူးလို့ပဲပြောလို့ပါတယ်ခင်ဗျ
။ဦးနေဝင်းရဲ့အိမ်ဆောင်အစိုးရဟာသူတို့ပေးထားတဲ့ဂရီအတိုင်းဖွဲ့စည်းပြီး18လအကြာ1960မှာရွက်ောက်ပွဲကိုပြန်ကျင်းပပေးခဲ့ပါတယ်။ဒီဒီချိန်မှာလဲဝန်ကြီးချုပ်ဦးနုဦးဆောင်တဲ့ပါတီကပဲရွက်ောက်ပွဲကိုအနိုင်ရခဲ့တာပါ။ပေါ်ကြမှုကြီးမရောက်လည်းကတော့ရွက်ောက်ပွဲပြန်လုပ်ပေးဖို့အချိန်နှစ်နှစ်ယူရနိုင်တယ်လို့ဩဂုတ်လ10ရက်နေ့မှာပြောကြားတဲ့မင်းကွန်းထဲမှာထည့်သွင်းပြောဆိုထားပါတယ်ရွက်ောက်ပွဲလုပ်ပေးပြီးအာဏာပြန်လွှဲမယ်ဆိုတဲ့ကတိနဲ့တော့ပြည်သူရဲ့ယုံကြည်မှုကိုမရနိုင်ဘူးလို့ပြည်သူပါတီဥက္ကဋ္ဌဦးကိုကိုကြီးကသူ့ရဲ့အမြင်ကိုပြောပါတယ
်ဖေဖော်ဝါရီ10ရက်နေ့အာဏာသိမ်းမှုပေါ့နော်ဒါတပ်ကတော့အာဏာထိန်းတယ်လို့ပြောတာပေါ့အဲ့တော့အဲ့ဒီအချိန်လေးဖြစ်လာတာကိုနိုင်ကရက်ပက်ရှစ်ပက်ဆက်ချန်ကြီးပြစီတာကိုပြတာပဲဆိုတော့လည်းမြင်ပါတယ်။သူကနှစ်နှစ်တွင်းရုပ်ောက်ပွဲပြန်လုပ်ပေးမယ်ဆိုတာကိုတော့သူကပွဲကြီးပုံကိုကားပြီးတော့သူကကတိပြုတာကိုတွေ့ရပါတယ်။တော့ဒါပေမဲ့ပြည်သူတွေရဲ့အမြင်ပါကစစ်တပ်ကရုပ်ောက်ပွဲတွေလုပ်ပေးတယ်။1990ရုပ်ောက်ပွဲရော2020ရုပ်ောက်ပွဲရလတ်ရောချက်သိမ်းခံရတယ်ပေါ့။အကောင့်တွေမပေါ်ဘူးဆိုတဲ့အချိန်မှာရုပ်ောက်ပွဲလုပ်ပြီးတက်လာတဲ့ကိုယ်စလဲတွေကိုအာနာလွှဲမယ်ဆိုတဲ့ဂတိလောင်တွေကတော့ပြည်သူတွေရဲ့ယုံကြည်မှုကိုရမှာမဟုတ်ဘူးလို့ကျွန်တော်တို့အဲ့လိုပဲမြင်ပါတယ်
။အိမ်ဆောင်အစိုးရအဖွဲ့မှာစစ်ကောင်စီရဲ့ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌကပဲဝန်ကြီးချုပ်ဒုတိယဝန်ကြီးချုပ်အဖြစ်နဲ့အမည်ပြောင်းလိုက်တာဖြစ်ပါတယ်။အလားတူပဲဖေဖော်ဝါရီလ19ရက်ကဖွဲ့စည်းခဲ့တဲ့စစ်ကောင်စီရဲ့အမြဲတမ်းအတွင်းဝင်ပြည်ထောင်စု၈နှစ်ချုပ်နဲ့ပြည်ထောင်စုဝန်ကြီးတွေကိုလည်းအိမ်ဆောင်အစိုးရအဖွဲ့ရုံးဆိုတဲ့ခေါင်းစဉ်အောက်ကိုပြောင်းရွှေ့ဖွဲ့စည်းလိုက်တာပါ။ လူမျိုးစုလက်နက်ကိုင်တွေအကြမှာလဲအင်းဆောင်အစိုးရအပေါ်ဝေဖန်မှုတွေအသီးသီးရှိနေကြပါတယ်လက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ရှမ်းပြည်ပြည်ထူထောင်ရေးကောင်စီ RCSS SSA ကဘုံမှုဆိုင်ခမ်းဆန်ကတော့သူ့ရဲ့တတိပုဂ္ဂလအမည်ကိုအခုလိုပြောခဲ့ပါတယ
်အာနာသိန်းတော်ဘယ်ကနေဒီဆက်ရှိတစ်ခုသွားမယ်ဆိုတော့ကိုပြန်ကြည့်ရမှာလေနော်ဒီနေဝင်းကိစ္စတုန်းကလိုက်တဲ့အနာသိန်းတော်ကလည်းသူကအင်ဆောင်လုပ်တာပဲဒါတချော့ပြန်တော့စပိုင်းတချော့ပြန်ပေတာပေါ့ဒီလိုပဲပြောဒါတော့ပြီးတော့မှပြောနေအလုပ်ကသွားအတိကကျတော့ခက်ပေါင်းလည်းကြားခဲ့ပြီးတိုင်းသားတွေလည်းခံခဲ့ရပေါင်းများပြီးသားအနာသိပြီးတဲ့ဥစ္စာကိုတရားဝင်အစိုးရဖြစ်အောင်ပြုပြီးကြောင်းလဲတယ်လို့အဲ့ကျွန်တော်ဟိုဒီပိုင်းအမြင်နဲ့ဆိုတော့အဲ့လိုမျိုးမြင်တာပေါ့ဗျာ
မြို့သားညီညွတ်ရေးအစိုးရ NUG ရဲ့တရားရေးဌာနဘက်ကတော့စစ်ကောင်စီရဲ့အင်ဆောင်အစိုးရကိုမတရားအသိအဖြစ်ကြီးညာထားပါတယ်အင်ဆောင်အစိုးရအဖွဲ့ဟာလာမယ့်နှစ်အတွင်းမှာရွေးကောက်ပွဲကိုကျင်းပပေးမှာလားဒါမှမဟုတ်ရင်အယသားအစိုးရအဖြစ်နဲ့အချိန်ယူပြီးအာဏာစုပ်ကိုင်ထားမလားဆိုတဲ့မေးခွန်းတွေလည်းရှိနေတဲ့အကြောင်းဒီတစ်ပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေတင်ဆက်ပေးလိုက်ရပါတယ်ခင်ဗျာ
ဒါကတော့စေအုပ်ချုပ်ရေးကောင်စီကနေအိမ်ဆောင်အစိုးရအဖြစ်ပြောင်းလဲအုပ်ချုပ်တဲ့အပေါ်မှာသုံးသက်ချက်အမြင်အမျိုးမျိုးကိုသတင်းတောက်မှတ်စုအစီအစဉ်ကနေကိုစော်ဝင်းလိုက်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့တနင်္လာညရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါမယ်ကုံသွဲရေချောင်းပို့ဆောင်ရေးလုပ်ငန်းမှာတင်မောသားအရေးအတွက်တိုးပွားရေးမလုပ်နိုင်ဘူးဆိုရင်လာမယ့်5နှစ်အတွင်းမှာတင်မောသားမလုံလောက်မှုနဲ့ကြုံတွေ့လာရနိုင်ကြောင်းဘော့တင်နဲ့နိုင်ငံတကာရေချောင်းဆိုင်ရာကောင်စီ BIMCO နဲ့နိုင်ငံတကာတင်မောတည်ယူပို့ဆောင်ရေးလုပ်ငန်းရှင်များအသင်း ICS တို့ရဲ့2022ခုနှစ်အစီရင်ခံစာကနေသတိပေးလိုက်ပါတယ်။မြန်မာနိုင်ငံမှာလည်း COVID-19 ကပ်ဘေးရောဂါရိုက်ခတ်မှုထံကြောင့်နိုင်ငံတကာတင်မောသားတွေဟာလုပ်ငန်းဝင်ဝင်ရေးအတိုင်းအတာတစ်ခုထိတောင်းနှင်းနေပါတယ်။တင်မောသားစုဆောင်ရေးကုမ္ပဏီတစ်ခုကမန်နေဂျာဦးအေးချမ်းမြင့်ဦးကိုမတ်တင်ကြီးထိုက်ကဆက်သွယ်မေးမြန်းပြီးဒီသတင်းမဲ့ရဲ့စီးပွားရေးခန်းနာမှာတင်ပြထားတာနားဆင်ပါရှင်။
ဘာချန်ပေါ်တော့ပုံစံကြီးကြီးကြောင်းပြဿနာကဟိုတကပါလုံးဖြစ်လာနိုင်တာပါဘာဖြစ်လို့လဲဆိုတော့ဒီယောဂါပိုးရောဟောနောက်ပြီးတော့ကျွန်တော်တို့မြန်မာနိုင်ငံအနေထားနဲ့ဆိုရင်ဒီဟို vaccine ပေါ်တော့ vaccine ဆိုတာလည်းအချိန်ချင်းဖြစ်တာဟောပါတော့ပါတော့ပေါ်တော့နောက်ပြီးတော့ဒီ Australia မှာဆိုလို့ရှိရင်ဒီ vaccine မထိုးထားတဲ့တမောသားတွေကိုဟိုဝင်ဝင်မပြုတော့ဘူးပါအဲ့လိုမျိုးရရှိတဲ့အခါမှာကျွန်တော်တို့ကပို့ပြီးတော့ထည့်ခဲ့ပါတယ်ကျွန်တော်တို့မြန်မာနေမဟုတ်ပါဘူးကျွန်တော်မြန်မာကိုသာတို့ဖိလစ်ပင်းကလည်းဖိလစ်ပင်းလည်းမလွယ်ပါဘူးသူတို့လည်း crew chain တွေအရန်ခတ်တယ်နောက်ပြီးတော့အင်ဒိုနီးရှားလည်းသူတို့လည်းခက်ခဲလာမှာပဲဘာဖြစ်လို့ဆိုသူတို့လည်းဂျာကာတာကိုတော့တွားဖို့တော့မှအရန်ကိုခက်ခဲနေတဲ့အခါမှာဆိုတော့မြန်မာတွေပုံက global မှာအကုန်လုံးလောက်ကန်ရှာပါလာဖို့ဖြစ်နိုင်ပါတယ်
ဟုတ်ကဲ့ရှင်အခုလက်ရှိမှာရောမြန်မာတင်မောသားတွေပေါ့နော်မြန်မာတင်မောဝင်တဲ့အလုပ်အကိုင်းတွေဟိုအပြင်ထွက်ရတာအလုပ်လုပ်ရတာလွယ်ပါသေးသလားရှင်ဘလို့အခက်ခဲတွေများရှိနေပါမလဲ
အဲဒီပြီးခဲ့ခုနလပိုင်းကစပြီးတော့ပိုလို့တော့ခက်ခဲပါသေးတယ်ဘာလို့လဲဆိုတော့ကျွန်တော်တို့ရဲ့ဟိုကုမ္ပဏီရဲ့ဟိုသူရဲ့သတ်မှတ်ထားတဲ့အစီအစဉ်ကကျွန်တော်တို့ကအမောသားတယောက်ခု chain မယ်ဆိုလို့ရှိရင်ကျွန်တော်ကနှစ်ပတ်လို့မှာကျွန်တော်တို့ကတစ်နည်းရပေါ့နော်နှစ်ပတ်လို့မှာကျွန်တော်တို့က PCR test ပေါ့နော် PCR test ကိုဆက်တဲ့ negative မှာ hotel quarantine ထည့်တယ်hotel quarantine ထည့်ပြီးတော့ဒီမန်စီပို့တရက်လို့ပေါ့52နာရီအတွင်းမှာကျွန်တော်နောက်တစ်ခေါက် PCR test ထည့်တယ် test လို့ negative ဆိုမှတင်တယ်ဒါပေမဲ့PCR test ပါဘုံက positive တွေအရင်ထွက်တာများတယ်ဗျထွက်တာများတော့ခု chain တွေကအရင်ခက်ခဲပါတယ်ကျွန်တော်တို့ joining crew တွေအတွက်ကျွန်တော်တို့ပုံစံမျိုးကကျမ်းမာလာနေကောင်းအချောင်းဆိုးလားနန်းပြောက်လားအိမ်မောင်းနေမောင်းနေလူရှိတာဖြားပြီးနေတာအကုန်လုံးကျွန်တော်တို့စုံစမ်းပြီးမှကျွန်တော်အဲ့လိုတရားရဲအဲ့လိုစုံစမ်းတဲ့ခါမှာတစ်ခုမှတစ်ခုတော့ညိရပါပဲအဲ့တော့တော်တော်ခက်ခဲပါတယ်ခုချိန်ကတော့
ဟုတ်ကဲ့ရှင်အဲ့တော့ဒီမြန်မာတင်မောသားတွေအနေနဲ့နိုင်ငံတကာတင်မောလိုင်းတွေလိုက်ကြမယ်ဆိုလို့ရှိရင်ဘာတွေပြင်ဆင်ထားတဲ့မှာလဲဘာများအကြံပြုလို့ပါလဲ
အဒီကတော့ vaccine တော့ total ဟိုတော့ဘောနော်ဒါပေမဲ့ဒါမဲ့ကျွန်တော်ထင်ပါတယ်ခုနကဇူလိုင်မှာတနင်္ဂနွေလုံးဖြစ်တာရဲ့သဘောရအခုကကျွန်တော်အတွေ့အကြုံဘောနော်ကျွန်တော်လက်ရှိနေရတွေ့ရကျွန်တော်တင်ပေါ်တာတွေ့တော့ညာဖြစ်ထားပြီးအတွက်ကြောင့်လို့နောက်တစ်လနေတော့ကတော့ဟို join မယ်ဆိုတော့ဒီလာအကုန်နဲ့ရှိလာမှာတော့အကုန်လုံးပြန်အလုပ် join နိုင်မယ်ထင်တာပဲဘောနော်ဖြစ်ပြီးသားတွေများနေတာဟုတ်
ဟုတ်ကဲ့ရှင်ဆိုတော့ဒီနိုင်ငံတကာမှာဒီကုန်တင်တင်မောလိုင်းတွေမှာတင်မောသားဟိုမလုံလောက်မှုကကြုံလာရနိုင်တယ်ဆိုတော့မြန်မာနိုင်ငံတွင်းကတင်မောသားတွေမြန်မာနိုင်ငံတွင်းကတင်မောအလို့အကိုင်ဟိုလောက်ကြသူတွေအတွက်အခွင့်အလမ်းကောင်းများဖြစ်လာနိုင်ပါသလားရှင်ဘာတွေပြင်ဆင်ထားနိုင်ပါသလဲ
အခွင့်အလမ်းကောင်းတော့သူများနိုင်ငံတက်ပို့ပြီးတော့ဖြစ်လာကြတော့မရှိဘူးလို့ထင်ပါရဲ့ဘာလို့ဆိုတော့ဟိုကိုဗစ်ဖြစ်နေတာPCR ဆီလိုပေါ်စစ်ထွက်နေတာချင်းဖြစ်နေတာအကုန်လုံးအတူတူပဲလीခြားနိုင်ရတယ်အတူတူပဲဆိုပို့ပြီးတော့ဖွင့်ရင်ကောင်းမှဖြစ်နိုင်ဘူးဖွင့်ရင်ကောင်းတော့ဖြစ်နေတော့ PCR ဒီ COVID test ကိုအတူလုံးမှာပဲဖြစ်မှာပေါ့ဒီနေ့ကတော့သူများထက်တော့ပိုကောင်းတဲ့အကြောင်းမရှိပါဘူ
းဒီပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲဒီမြန်မာကနေပြီးတော့တက်တဲ့သင်္ဘောသားတဦးမှာ positive ပေါ့နော် COVID positive တွေ့လို့မလို့ဟိုပြန်လဲရတယ်ဘာညာဆိုတဲ့အဲသတင်းတွေလည်းကျမတို့ကြားရပါတယ်ဆိုတော့ဒီသင်္ဘောသားဒီဂျာမားသင်္ဘောအလုတ်အကန်လုတ်သူတွေဂျာမားကိုဗစ်ဖြစ်တဲ့နှုံးကရောဘယ်အခြေအနေရှိပါတဲ့
ကဲဒါကတော့အမြင့်ဆုံးပါပဲမက်ဆီမမ်ပါပဲဖြစ်နေပါတယ်အဲကျွန်တော်တို့ကဒီဟိုတယ်ကွာလီ14ရက်ထည့်တယ်မထည့်ခင်မှာ PCR တစ်ခေါက်ဆက်တယ်ထွက်ခန်းကြီးမှာတစ်ခေါက်ဆက်တယ်ဆိုပေမဲ့လည်းအဲဘယ်လိုပြောဥမာတော့ကော့တောင်းအခုစနေမှာတင်မောသားရေကော့တောင်းမှာခုချင်းလုပ်တယ်ပေါ့နော်ကော့တောင်းခုချင်းလုပ်တာလို့ဘာလို့ဆီအမလမ်း PCR test final PCR test ပြီးတော့မှကျွန်တော်ကဟိုလိုပြောမယ်က express car နဲ့တင်လုံးသားပြီးတင်ပြီးရဲ့လမ်းမှာပုတ်စည်းတယ်ဟိုလမ်းမှာတွေ့တဲ့လူတွေရှိသေးတယ်ဒီလိုတွေ့တဲ့လူရှိတယ်ဥပမာနေမြန်စီးရဲ့ဆိုရင်လည်းအဲဒီတောက်ဆုံး hotel ကနေ final ဆက်တဲ့ချက်မှာကားတီးရရှိသေးတယ်ကားထဲမှာပေါ်ဝင်ပါလာတယ်နောက်ဆုံးအဲဘုတ်လိုဝင်တယ်အဲဘုတ်တော့လည်းပေါ်ဝါမရှိဘူးလို့ဘယ်သူပြောမလဲအဲ့ဒါပါအဲ့တော့ဟိုဖြစ်နေမှာပါလေဒါဟိုကျွန်တော်တို့ကဘယ်လိုပဲကြည်ကြမ်းမတ်တော့ဘူးအပေါ်တော့ဟိုပေါ်တစ်ကပါသွားနိုင်တာပဲဒါတော့ကျွန်တော်လည်းဟိုဘယ်လိုပြောမလဲခဏအဲ့တော့အမ100%တော့အမမခံနိုင်ဘူးဒါတော့
ဟုတ်ကဲ့ရှင်ဟုတ်ကဲ့ဆွေရခရောက်တော့အခုလက်ရှိအခြေအနေမှာရောမြန်မာပြည်ကတင်မောအလုတ်ကင်လုတ်သူများဟိုနိုင်ငံတကာတက်ရတဲ့နှုံးကကျသွားပါသလားပုံမှန်လေးရှိနေပါသေးလားရှင်ဒီသူတို့ရဲ့အလုတ်ကင်ကရောအဆင်ပြေပါသေးလားရှင
်အကျပါတယ်ခင်ဗျကျပါတယ်ဘလောက်ပါတယ်ဘလောက်ပါတယ်လေးအထိကျလည်းရောမသိဘူးလေအဆိုးရရုပ်ပိတ်ရတဲ့တိုးတဲ့အတွက်ကြောင့်မို့ကျွန်တော်တို့ဟို DMA ပေါ့နော်ကျွန်တော်တို့ဒီကြောင့်ဒီရုပ်ပိရတိုးတာတွေကရုပ်ပိရတိုးတဲ့တွေကနောက်ပြီးတော့ဒီသူတို့တင်မောသားရအမြဲဆိုရယ် certificate ကိုအမြဲ update လုပ်တဲ့ဥစ္စာအတင်းတန်းတွေမဖွင့်နိုင်တာတွေတော့နောက်ပြီးတော့ embassy တန်ရုံးတွေပိတ်တာတော့ကျွန်တော်ဟိုတချို့တွေကသူတို့ joining လုပ်ဖို့လုံးဝသူမကြိုးစားနိုင်တဲ့အနေထားမှာအများကြီးရှိပါတယ်တင်မောသားတွေကြားပါတယ်
တင်မောတက်ချင်တဲ့လိုက်ချင်တဲ့သူတွေကတော့ရှိနေမှာပဲเนาะပို့ပြီးတော့တောင်များလာမဲ့အနေထားမှာဖြစ်နေပါသလားဘလို့ဖြစ်နေပါလဲရှင
်အများတော့ပေါ့ဆိုတော့စီဝိုက်တက်တဲ့တော့အလုပ်ကင်ဆင်ပြီးတော့ဒါသူတို့ဖြစ်ရင်တချို့ကနေများနှစ်ယောက်တင်မောသားမိသားစုခုမှနေများနှစ်ယောက်ပေါင်းပြီးမှစာဝန်ကြီးဆင်ပြီးတဲ့လူတွေအမျိုးသမီးကထားပေါ့ NGO မှာလုပ်တဲ့အဖွဲ့ကကုမ္ပဏီမှာလုပ်တဲ့သူတွေကအကုန်လုံးရက်ဆိုင်ထားတဲ့အခါမှာသူတို့ရဲ့နေရောက်ကြရတော့အနာတော်ကိုအားကိုးလာတဲ့အချိန်ရှိရောအခုချိန်ကြအဲ့တော့အားလုံးကိုကြည့်တင်လာပါတယ
်ကိုအေးချင်းမြင့်ဦးအထူးပဲကျေးဇူးတင်ပါတယ်ရှင်
မတင်ခီထိုင်စီစဉ်တင်ဆက်တဲ့စီးပွားရေးခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကြောင့်ကိုယ့်ရဲ့စိတ်ကျန်းမာရေးကိုမထိခိုက်အောင်နားလည်ပေးနိုင်တဲ့သူကိုရင်ဖွင့်ပြောပြဖို့အရေးကြီးတယ်လို့စိတ်ကျန်းမာရေးနဲ့စိတ်ပညာဆိုင်ရာကျွမ်းကျင်သူတွေကအကြံပြုပါတယ်မြန်မာနိုင်ငံမှာခံစားနေကြရတဲ့စိတ်ပီစီမှုဒဏ်တွေတတ်သားရရအောင်အကြံပေးတဲ့အစီအစဉ်တွေကိုအွန်လိုင်းပေါ်မှာလုပ်ပေးနေတဲ့ဩစတြေးလျနိုင်ငံကစိတ်ကျန်းမာရေးကျန်းကျင်သူတွေနဲ့ဆွေးနွေးပြီးတော့မဆုမျက်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားတာနားဆင်ပါရှင်
မြန်မာနိုင်ငံနဲ့ပတ်သက်လို့ခံစားနေကြရတဲ့စိတ်ထိခိုက်ဝမ်းနည်းမှုတွေမချေနှက်မှုတွေပြပြောက်စေအောင်လို့ကိုယ့်ရဲ့ခံစားချက်တွေကိုရင်ထဲကနေဖွင့်ထုတ်လိုက်တာအကောင်းဆုံးပဲလို့စိတ်ကျန်းမာရေးဆိုင်ရာကျွမ်းကျင်သူတွေကပြောပါတယ်။ဩစတြေးလျနိုင်ငံမှာစိတ်ကျန်းမာရေးမာစတာဘွဲ့တက်နေတဲ့မတ်အေဂျန့်ခင်နဲ့စိတ်ပညာဆိုင်ရာဘွဲ့ရထားတဲ့မတ်ဝတ္တန်စီစာကျော်တို့ကစိတ်ကျန်းမာရေးအကူအညီလိုအပ်နေသူတွေကိုပံ့ပိုးကူညီနိုင်ဖို့လှုပ်ပေးနေကြပါတယ်။မြန်မာပြည်သူတွေကိုလိုအပ်တဲ့အကူအညီပေးနေတဲ့
Heart Beams Foundation Prahita အဖွဲ့မှစိတ်ကျန်းမာရေးပညာပေးအစီအစဉ်တွေကိုသူတို့နှစ်ယောက်ကလုပ်ပေးနေတာပါ။မဝတ္တန်စီစာကျော်ကတော့ My Psych for Life ဆိုတဲ့ Facebook page မှာစိတ်ကျန်းမာရေးအထောက်အကူဖြစ်တဲ့အကြောင်းအရာတွေကိုတင်ပြပေးနေသူပါ။လက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကြောင့်စိတ်ကျန်းမာရေးမထိခိုက်အောင်လို့သူတို့ကဗီဒီယိုအစီအစဉ်တိုလေးတွေလုပ်ပြီးတော့အကြံပေးနေကြပါတယ်
။ဟိုညီမတို့အခုလုပ်နေတာကတော့ဗောနော၃ခုလောက်ရှိရေဗောနောပထမဆုံးတစ်ခုကတော့ Psycho Education မြန်မာလိုဆိုတော့စိတ်ကျန်းမာရေးအသိပညာပေးပုံစံမျိုးလေးဗောနောဗီဒီယိုလေးတွေပို့ဆေးတင်ပေးတယ်။ဒုတိယတစ်ချက်ကကြတော့ဒီလူတွေအများကြီးဗောနော Psycho Social Support Meeting လိုမျိုးလုပ်ချင်တာဗောနောအလားစိတ်ကျန်းမာရေးအထောက်ပံ့ဗောနောဘယ်လိုမျိုးဒီအချင်းချင်းအုပ်စုလိုက်ဖွဲ့ပြီးတော့ဗောနောခံစားနေရတဲ့သူတွေရင်ဖွင့်လို့ရတဲ့နေရာမျိုးကိုဗောနောလုပ်ပေးချင်တာပါ။အဲ့လားတော့ဟိုမြန်မာနိုင်ငံလူတွေအဓိကထားလုပ်ပေးခြင်းပဲ။အခုဒီ project လေးစိုင်းနေတာဆစ်ဒနီမှာဖြစ်နေတဲ့အတွက်ကြောင့်မလို့ဆစ်ဒနီကလူတွေနဲ့ဗောနောအရင်စလုပ်ဖို့ရှိပါတယ်။အဲ့တော့အဲ့ဆစ်ဒနီကလူတွေကနေတဆင့်ဗောနောပြီးတော့မှမြန်မာပြည်ကိုပြန်ပြန့်ပွားသွားရဲပြန်ပွားသွားမှာပါ
။ကဲဟိုဝတန်ခုနပထမဆုံးပြောသွားတဲ့လို psycho education လို့စိတ်ကျန်းမာရေးပညာပြောတဲ့ကိစ္စတွေကြတော့လေလူတွေကဒီခု listener နားထောင်နေတဲ့လူတွေကလည်းအကုန်လုံးပါမြန်မာပြည်ရလည်းဟိုမန်တီးရလည်းဖြစ်မယ်အဲ့လိုဆိုတော့တခုမြန်မာအဲ့လိုမျိုးကောက်ချာနဲ့ပတ်သက်ပြီးပြောချင်တာကတော့မြန်မာလူမျိုးတော်တော်များများပေါ့နော်စိတ်ကျမ်းမာရေးအကြောင်းပြောဖို့ရှက်တတလည်းရှိတယ်စိတ်ကျမ်းမာရေးအကြောင်းပြောရင်လည်းတခြားလူဝေဖန်မယ်လို့လည်းထင်ကြတာရှိရယ်ပေါ့နော်အဲ့ဒါကိုနည်းနည်းလေးအင်္ဂလိပ်လိုစကားဆိုရင်တော့ stigma ပေါ့နော်အဲ့ stigma ကို short ဖို့လည်းကြိုးစားပြီးတော့အဲ့ video လေးနဲ့လုပ်ဖို့လည်း plan ရှိပါတယ်ပေါ့နော
်အမြင်အလွယ်မှာပေါ့
အမြင်ဟုတ်ဟုတ်တယ်ကျေးဇူးပဲ
အခုဒီလက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကိုကြည့်လို့ရှိရင်လူတော်တော်များများအနည်းငယ်များပေါ့နော်စိတ်ပိုင်းဆိုင်ရာထိခိုက်နေကြတဲ့စိတ်တူတာတွေမကျေနပ်တာတွေဝမ်းနည်းတာတွေဖြစ်နေကြတယ်ပေါ့လေတော်တော်များများဟိုမြန်မာနိုင်ငံတည်းကမှမဟုတ်ပါဘူးဒီဟိုတကဘာလုံးမှာရှိနေတဲ့မြန်မာလူမျိုးတွေလည်းဒီလိုမျိုးခံစားနေကြရမယ်လို့ထင်တယ်လေဆိုတော့အဲ့လိုမျိုးခံစားမှုတွေကိုပြေပြောင်းနိုင်ဖို့အတွက်အကောင်းဆုံးပေါ့နော်ဘယ်လိုအကြံပေးခြင်းလဲရှင
့်အေးချမ်းပြောရမယ်ဆိုရင်တော့အဆင်ပြေပေါ့နော်မြန်မာပြည်ကလည်းအခုတော်တော်များများခံစားနေရဖြစ်တာလည်းနေတိုင်းဖြစ်နေတာဆိုတော့လောက်ဖို့ကတော့ခက်ပဲကိုယ့်ရဲ့ဟိုဟာဘယ်လိုခေါ်မလဲ daily routine ပေါ့နော်နေ့စဉ်လုပ်နေရအဲ့လိုလုပ်နေကြတာကိုပဲဆက်ပြီးတော့လောက်ဖို့ကြိုးစားပေါ့နော်မနက်ထိုင်တည်းဟာတရားစားမယ်စားပြီးဒါလုပ်မယ်အဲ့လိုလုပ်နေကြတာလေးပြီးပဲဆက်ဟာလုပ်ဖြစ်အောင်လုပ်ပေါ့နော်ပြီးနောက်တစ်ခုကတော့ mindfulness ဆိုတာကတော့မြန်မာလိုပြန်တော့တရားထိုင်လို့ပါပဲဒါပေမဲ့အဲ့လိုအသက်ရှူပြီးတော့5မိနစ်လောက်ပဲဖြစ်ဖြစ်ကိုဖြစ်နေခံစားချက်တွေကို reflection လုပ်နိုင်အောင်ပေါ့နော်မြန်မာလိုတော့တရားထိုင်ပြီးတော့ဝတ်သံပြန်မေးမလားတော့မသိဘူး
တိနေဖို့အရေးကြီးရောကိုခံစားလို့တိနေဖို့အရေးကြီးတယ်သတိမလွတ်သွားဘူးပေါ့အဲ့ဒီအချိန်မှာပေါ့လေဒီတိုင်းဟိုဖြစ်နေတာဆိုလို့ရှိရင်လည်းဖြစ်နေတာကိုတိနေပေါ့နော်ပြတ်သွားရင်လည်းပြတ်သွားတာကိုတိနေပေါ့နော်အချိန်ခဏလေးပဲပေးပြီးတော့ပေါ့နော်ဘာလို့ဆိုတော့တနေ့ကုန်လုံးအချိန်တိုင်းတိနေဖို့ကြောက်ရလဲသူကသတိထားနိုင်မှုဆိုတာမလွယ်ဘူးလေလို့ဆိုတော့အရန်ခံစားရတဲ့အချိန်ကြာရင်ခဏလောက်ပဲဖြစ်ဖြစ်10မိနစ်15မိနစ်လောက်ပဲဖြစ်ဖြစ်ခံစားချက်လေးတွေကိုဒီတိုင်းဥမာပြရမယ်ဆိုတော့ကားလမ်းမကြီးပေါ်မှာကားတွေရွေ့သွားတယ်လို့မျိုးပဲလေကားတွေကအတွေးတွေခန်းစားချက်တွေလို့ယူဆပြီးဟိုဘောနော်အတွေးတွေကကားတွေပေါ့နော်ခန်းစားချက်တွေကကားတွေလို့မျိုးကိုရှင်မှာဖြတ်သန်းသွားတယ်လို့မျိုးပေါ့နော်တိနေဖို့ကြည်နေဖို့ပြောချင်တာပါဟုတ
်အဲ့ချက်အနေနဲ့ပြောရမယ်ဆိုတော့ဗီဒီယိုတစ်ခုထုတ်ထားသလိုပဲပေါ့နော်အဲ့ဖုန်းတောက်လျှောက်ကြည်နေတာခုမြန်မာပြည်မှာလည်းအင်တာနက်တော့ရတဲ့အချိန်တိုင်းလူတိုင်းကြည်နေကြတာပါပဲအရန်လည်းကြည်ဖို့လည်းလိုအပ်တယ်လို့ပေါ့လို့ထင်နေကြပဲပေါ့နော်ဒါပေမဲ့ခဏခဏကြည်လာတဲ့အချိန်ကျတော့စိတ်ထိခိုက်တာလည်းမြင်တဲ့အချိန်မှာလည်းအဲ့ခံစားချက်တွေအများကြီးပေါ်လာဆိုတော့အဲ့ချိန်မှာပြင်းထန်လာတဲ့ခံစားချက်တွေကိုဟိုဖုန်းမကြည့်နဲ့လို့လည်းတော့မပြောချင်ပါဘူးဒါပေမဲ့ဘယ်ချိန်ကြည့်ရမလဲဆိုတာကိုစဉ်းစားကြည့်ချင်ပါတယ်ပေါ့နော်ဟိုအိတ်ခံနေကြည့်တာတို့စားခံနေကြည့်ရချင်မှာအဲ့ကြီးပြက်တာတို့အစားပြက်တာတို့ဖြစ်တော့အဲ့ချိန်လေးသတိထားပြီးတော့ short ပြီးသုံးတာပေါ့နော်အဲ့လိုမလုံးနိုင်ဘူးဆိုရင်လည်းအဲ့လုံးသုံးပြီးရဲ့အချိန်မှာပဲတခြားလူဘေးမှာရှိရဲ့မိသားစုဖြစ်ဖြစ်တကယ်ချင်းဖြစ်ဖြစ်သူတို့ကိုစကားပြောပြီးတော့ကိုမြင်လာတဲ့ဟာတွေကိုပေါ့နော်ပြန်ပြီးဟိုအချင်းချင်းစကားပြန်ပြောဖြစ်ပြန်ပြီးว่าณเตยปอนเนาะเบยอ่ะลูกเกี่ยวกูပြောဖို့อ่ะလိုတယ်လို့တော့ထင်ပါတယ်တောက်ๆဖုန်းနေကြည့်နေရထက်ဆိုင်ပေါ့เน
า
ะ
ဒီအေဂျင့်ပြောရသလိုပဲအကောင်ဆုံးနည်းလည်းတကူอ่ะ social support ဆိုတာအဲ့လိုမျိုးမိသားစုဝင်တငယ်ချင်းကိုချစ်ခင်ရင်းသူချင်းချင်းနဲ့စကားပြောတာပဲပေါ့เนาะနောက်စကားပြောတာအပြင်ပေါ့เนาะအဲ့လိုအတူတူတူတူကိုအရင်တော့မိသားစုချင်းချင်းနဲ့ဘာကြီးလုပ်လေးရှိလဲပေါ့မှာဟင်းတူတူချက်လေးရှိလား TV တူတူကြည့်လေးရှိလားခင်းတူတူစော်လေးရှိလားပေါ့နော်ကိုအဲ့လိုမိသားစုတွေနဲ့တယောက်တည်းနေရာထက်ဆိုင်ပေါ့နော်မိသားစုတွေနဲ့ရက်ွက်ထဲကလူတွေနေမှာဖြစ်ဖြစ်ပေါ့နော်ကိုအစဉ်ပြေတဲ့အရာလေးတွေတူတကွာပေါ့နော်လှုပ်ဆေးချင်ပါတယ်နောက်တစ်ခုကကြတော့ volunteer တွေပေါ့နော်အဲ့လိုဒီဟိုပရာဟီတာလောက်တာပရာဟီတာလောက်တဲ့ဆိုတော့အခုလိုမျိုးပတ်စံရှိမှ ပေးကန့်နိုင်မှာမဟုတ်ဘောเนาะကိုဘသူ့ဘာကူညီနိုင်မလဲဘောเนาะအဲ့လိုမျိုးကိုညီနိုင်တဲ့အရာရှင်လဲဘောเนาะအခုချိန်မှာအဲ့လိုမျိုးအရန်လိုတာကိုအချင်းချင်းရိုင်းပင်းကူညီထောက်ပံ့မွာလေအဲ့လိုမျိုးကူညီလိုက်လို့ရှင်လဲဩဟိုဘောเนาะငါသူများတွေအတွက်လဲကောင်းကင်ငါလှုပ်ပေးနေရတယ်ဆိုတော့လေဟိုစိတ်ခံစားရတာလဲတတတာစေဘောเนาะဩငါနဲ့အချင်းနေတူရဲ့လူတွေလဲရှိမယ်ငါထက်ဆိုးရဲ့လူတွေလဲရှိမယ်ငါတယောက်တည်းအဲ့လိုအရန်ဆိုးနေရလူမျိုးတွင်းနေတဲ့အတွေ့အကြုံလည်းတော့เนาะတတတာစီနိုင်နေပေါ့เนาะဆိုတော့သူများအောင်ကူညီကြည့်ပါလို့လည်းပြောချင်ပါတယ်ဟုတ
်ဒီလိုမျိုးကိုယ့်ရှင်ထဲမှာခံစားရတယ်တခုခုဖြစ်လာတယ်ဆိုရင်ကိုယ့်ရှင်ထဲမှာမထားဘဲနဲ့ပေါ့เนาะကိုယ့်ရဲ့ခံစားချက်ကိုရှင်ထဲကနေဖွင့်ထုတ်ပြီးတော့ပြောပြဖို့အတွက်ကရောဘလောက်အရေးကြီးတယ်လို့ပြောနိုင်လဲရှင
်ဝတ်တန်အရင်ဖြေလိုက်
ဝတ်တန်ပြောလိုက
်ဟုတ်ကဲ့ဟိုဒီစိတ်ထဲမှာခံစားနေရတာဟုတ်ပေါ့เนาะဟိုဒီလိုမျိုးပြင်ဖွင့်လိုက်တာလို့ပြောထုတ်လိုက်ရလို့ဆိုတာတွေကဟိုအဲ့လိုမျိုးလှုပ်လိုက်ရခြင်းဖြင့်စိတ်ခံစားရတယ်တတတာသွားနိုင်တယ်လို့သူသေသနာတွေမှာတော်တော်များများအတွေ့ရှိထားရပေါ့နော်ဟိုအဲ့လိုမျိုးလုံးဝယောဂပျောက်သွားမယ်လို့ပြောချင်တာတော့မဟုတ်ပေမဲ့ခံစားချက်တွေဟိုအရန်ပြင်းထန်တာတွေဟိုပေါ့နော်တကယ်နားထောင်တာကျွမ်းကျင်တဲ့သူနဲ့နားထောင်အဲ့လိုမျိုးနားထောင်ခံလိုက်ရတယ်ဟိုနားလည်မှုခံငါပြောတဲ့ဟာတွေသူတို့ကနားလည်ပါလားဗောနောငါဖွင့်ထုတ်လိုက်ရပါလားဆိုတဲ့ခံစားချက်ကြောင့်ခံစားရတာတွေတော့တတသွားစေနိုင်တယ်ဗောနောအဲ့လိုဆိုကိုအရန်ပြင်းထန်နေတဲ့အခါမှာတကယ်လို့နားထောင်ပြီးမဲ့လူမရှိရင်တောင်မှကိုခံစားနေရတာတွေကိုလူမျိုးရေးချလိုက်တာမျိုးဗောနောရေးချလိုက်တာမျိုးဒါမှမဟုတ်လဲတချင်းလူမျိုးတချင်းတချို့ဆိုလဲကြပြားလေးဆက်ရေးတာမျိုးတွေလောက်တာရှိတယ်ဗောနောအဲ့လိုမျိုးလောက်တာဖြစ်ဖြစ်ဗောနောတမျိုးမျိုးနဲ့ဗောနော express ဗောနောဖွင့်ဖော်ထုတ်လိုက်တာဗောနောပကြီးဆွဲတာဖြစ်ဖြစ်ပေါ့เนาะအဲ့လိုမျိုးလေးပေါ်ထုတ်စေချင်တယ်ပေါ့เนาะဆိုတော့ဒါကိုခံစားချက်တွေကိုမျိုးတိတ်ထားတာဆိုင်ဖွင့်ထုတ်တာပို့ပြီးတော့ခံစားရတာအရှင်တတားစင်းနေလို့ပ
ါစိတ်ကျမ်းမာရေးနဲ့စိတ်ပညာဆိုင်ရာကျွမ်းကျင်သူမတ်အေးချန်းခင်နဲ့မတ်ဝတ်တန်စီစာကျော်တို့ဖြစ်ပါတယ် Heart Beams Foundation Prahita အဖွဲ့ရဲ့ Facebook စာမျက်နှာနဲ့ My Site for Life ဆိုတဲ့ Facebook page မှာသူတို့ရဲ့စိတ်ကျမ်းမာရေးပညာပေးဗီဒီယိုအစီအစဉ်တွေကိုကြည့်နိုင်ဖတ်ရှုနိုင်ကြပါတယ်ရှင်ကျွန်မဆွမ်းမြန်ပါပါ
မဆုမြတ်မွန်စီစဉ်တင်ဆက်ခဲ့တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ကျမတို့ VOA မြန်မာပိုင်းကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင် email လိပ်စာ bamis@voanews ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းဆက်သွယ်နိုင်ပါတယ်ရှင်။အခုဆက်ပြီးတော့တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုပြောပြပေးခြင်းပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းလိုက်တာရှစ်လတည်းဝင်လာတဲ့အထိအာဏာရှင်ဆန့်ကျင်ဆန္ဒပြပွဲတွေကဒီကနေ့အထိဆက်ရှိနေဆဲဖြစ်ပါတယ်။ပြစ်ခတ်မှုနဲ့ဘုံခွဲတိုက်ခိုက်မှုတွေကြောင့်တေဆုံးသူတွေလည်းနေစဉ်ဆိုသလိုရှိနေပါတယ်။ဩဂုတ်လ10ရက်နေ့မနေ့တုန်းကကြာရောက်တဲ့ရှစ်လေးလုံးရေတော်ဘုံကြီး33နှစ်ပြည့်အထိမ့်မှအနေနဲ့တော့အနေနဲ့လည်းနိုင်ငံတဝန်းကမြို့နယ်တွေမှာဆရာနာရှင်ဆန့်ကျင်ဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့သလိုရန်ကုန်မှာလည်းဆရာနာရှင်စနစ်တိုက်ဖျက်ရေးအထွေထွေသပိတ်ကော်မတီ GSC ကနေဦးဆောင်ပြီးတော့အလုသမားတွေနဲ့ကျောင်းသားတွေပါဝင်တဲ့သပိတ်စစ်ကြောင်းဒီကနေ့မနက်ပိုင်းမှာခြေတက်ဆန္ဒပြခဲ့ပါတယ်မန္တလေးမှာလည်းအလားတူပဲတန်ကားသပိတ်စစ်ကြောင်းအပြင်တစဲမျိုးကတော်လန်ရေးလူငယ်တွေရဲ့သပိတ်စစ်ကြောင်းဘူးတလီမျိုးနယ်ထဲမှာလည်းကြေးရွာပေါင်းစုံသပိတ်စစ်ကြောင်းကလေးမျိုးကန်တွေရဲ့အကြမ်းဖက်အာဏာရှင်ဆန့်ကျင်သပိတ်စစ်ကြောင်းမကွေးတိုင်းနမောက်မြိုင်မှာလည်းအာဏာရှင်ဆန့်ကျင်ဆန္ဒပြပွဲတွေလုပ်ခဲ့ပါတယ်။စကိုင်းတိုင်းရင်းမပင်မျိုးမှာလည်းကြပြဆရာခတ်တီကြာဆုံးချင်း၃လပြည့်အထိမ်းအမှတ်ရွာပေါင်းစုံစုပေါင်းသပိတ်ကိုပြုလုပ်ခဲ့ကြပါတယ်ရှင်။မြန်မာနိုင်ငံမှာကိုဗစ် -19 တတိယလှိုင်းကိုနှစ်လကျော်ကြာရင်ဆိုင်နေခဲ့ရပြီးတော့နေ့စဉ်လိုမျိုးယောဂဗိုလ်ကူးစက်သူကထောင်ထဲချီရှိပြီးတော့တည်ဆုံးသူဟာရာဂဏန်းအထိရှိနေတဲ့အရေးအတွက်ကတော့အခုချိန်ထိရော့ချမသွားသေးပါဘူးရှင်။စစ်ကောင်စီရဲ့ကျန်းမာရေးဝန်ကြီးဌာနကနေဒီကနေ့ည၈နာရီမှာထုတ်ပြန်တဲ့သတင်းအရဆိုရင်လွန်ခဲ့တဲ့24နာရီအတွင်းမှာတပ်ခွဲစမ်းသပ်မှုပေါင်း12,000နဲ့ဒီ192ဦးကိုစစ်ဆေးခဲ့တာမှာတော့3,611ဦးမှာယောဂဗိုလ်ကူးစက်တာကိုတွေ့ရှိခဲ့ပါတယ်။လွန်ခဲ့တဲ့24နာရီအတွင်းမှာလည်းသေဆုံးသူက238ဦးထိရှိခဲ့ပါတယ်။ဒါပေမဲ့လည်းအပြင်မှာအမှန်တကယ်ယောဂဗိုလ်ကူးစက်သူနဲ့သေဆုံးသူအရေအတွက်ကကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်တာထက်အများကြီးပိုများနိုင်တယ်လို့ကျန်းမာရေးပညာရှင်တွေနဲ့ပရဟိတအဖွဲ့အစည်းတွေကပြောပါတယ်။ဒီတော့တွေ့မှာတော့စစ်ကောင်စီဘက်ကတရုတ်ကနေဝယ်ထားတဲ့ကိုဗစ်ကာကွယ်ဆေးတွေတဲ့ဒီမနေ့ဩဂုတ်လ10ရက်နေ့မှာမြန်မာနိုင်ငံကိုရောက်လာပြီလို့နိုင်ငံပိုင်သတင်းဌာနတွေကနေကြေညာခဲ့ပါတယ်ရှင်။တနင်္လာညရဲ့သတင်းချင်းချုပ်ကတော့ဒီလောက်ပါပဲ
ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကကိုအောင်မြတ်သူဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့မီခဲလ်ဒူဘင်စကီဖြစ်ပါတယ်ရှင်။ကျွန်မကဆုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လိုရာဆန္ဒပြကြပါစေရှင်။
This program has